Welcome to the Voice of America in Burmese.
ကျေးဇူးတင်မင်္ဂလာအပြာပြာနဲ့ပြည့်စုံနေမနဲ့ကင်းဖြစ်ကြပါသည်ခင်ဗျာ။ VOA မိခင်တိုင်း2019ခုနှစ်ဒီဇင်ဘာလ13ရက်နောက်ကြနေ့မနေ့ပဲအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနမီတာ3040 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ကင်းပါခင်ဗျာ။ဒီကနေ့မနေ့ကတဲ့တွေကိုမမြသစင်အောင်နဲ့ကျွန်တော်ကြော်ကြော်တင်ပြပြမှာပါ။ICJ မှာဂန်ဒီယာကမြန်မာကိုတရားစွဲဆိုထားတာကိုပယ်ဖြတ်ပြီးခုနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်က ICJ မှာရှောင်လဲပါတယ်။ဒေါက်တာဆောင်ကိုရေးယူမဲ့ဆွဲချက်တွေပေါ်အောက်လူတော်တရားရေးကော်မတီမှာအခုလက်ရှိကာလမှာကိုပဲအခြေတည်ဆွေးနွေးနေကြတဲ့ဖြစ်ပါတယ်။နိုင်ငံကရာဇဝတ်တရားကွန်ရုံး ICC ဥက္ကဋ္ဌကအမေရိကန်နဲ့ ICC ကြားဆက်ဆံရေးပြန်ပြီးစောင့်နိုင်တယ်လို့ပြောနေကြောင်းပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတဲ့သတင်းတွေကိုလည်းသိရအောင်ပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံပေါ်ဆွဲထားတဲ့အမှုကို ICJ ရဲ့အမှုစည်းရင်းကနေပယ်ဖြတ်ပေးဖို့ဒေါ်ဆန်းစုကြည်ကကြားနာပွဲနောက်ဆုံးနေ့မှာရှောက်လဲသွားပါတယ
် And any other reasons the court might deem appropriate Myanmar requests the court to remove the case from its list
ဒီလို ICJ နဲ့ပတ်သက်တဲ့သတင်းတွေအပြည့်အစုံကိုဒီမနေ့ခင်းမှာတဝါကြီးနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့တောက်ကြနေမနေ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနဲ့မမသိအောင်လို့ပြောပြပေးပါအောင်ဗျာ
။ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာတရားခုံရုံး ICJ မှာတရားစွဲဆိုထားတဲ့အမှုကို ICJ စီးရင်းထဲကနေပယ်ဖျက်ပြီးဖို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒေါက်တာဘရီနီ ICJ နောက်ဆုံးကြားနာပွဲမှာတင်ပြပါတယ်။ဒေါက်တာဘရီနီမှာနှစ်ချိန်ခွဲပြီးဂမ်ဘီယာနဲ့မြန်မာတို့အတီးကြားစီရှောက်လဲတင်ပြကြတာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ရှောက်လဲတင်ပြချက်အစုံးမှာတော်ဆန်းစုကြည်ကအဲ့လိုပြောသွားတာပါ။မြန်မာနိုင်ငံဘက်ကရှေ့နေပြီဖြစ်ကြတဲ့ Christopher Steger နဲ့ပေါမော့ခော့ Shepherds တို့ကလည်းဂမ်ဘီယာနိုင်ငံဘက်ကရှိနေတွေ ICJ မှာမြန်မာနိုင်ငံပေါ်ဆွဆွဲတင်ပြထားတဲ့အချက်တွေကိုတစ်ချက်ချင်းပြန်ပြီးခြေပတာအပါအဝင်ဂမ်ဘီယာကမြန်မာကို ICJ မှာတရားစွဲပိုင်ခွင့် ICJ ကကြားနာစီရင်ပိုင်ခွင့်စတာတွေပေါ်မှာလည်းတံပြန်ခြေပရှောင်လဲကြပါတယ်မြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံကသဘောတူညီချက်ဂျနီဗာကွန်ဗင်းရှင်းကိုချိုးဖောက်ထားတယ်ဆိုပြီးဂမ်ဘီယာကမြန်မာနိုင်ငံကိုတရားစွဲထားတာမှာအခုကြားနာပွဲကတော့မြန်မာနိုင်ငံကကြားဖြတ်လိုက်နာလို့ဆောင်ရမယ့်အချက်တွေကို ICJ အနေနဲ့ဆုံးဖြတ်ချမှတ်ပေးဖို့ဂမ်ဘီယာကပန်ကြားထားတဲ့ပေါ်ကြားနာတာပါတရားရုံးရဲ့ဆုံးဖြတ်ချက်ဘယ်နေ့ထွက်လာမယ်ဆိုတာအတိအကျမသိရသေးပေမဲ့တတ်မှတ်ချက်အတွင်ဆုံးဖြတ်ချက်ချပြီးတော့အများပြည်သူသိအောင်ကြေညာပေးမယ်လို့ ICJ ခုံရုံးတဘာပလီကကြားနာပွဲအဆုံးသတ်မှာပြောသွားပါတယ် ICJ ကြားနာပွဲအကြောင်းသတင်းလွှာရီနဲ့ဆက်သွယ်မေးမြန်းချက်တွေကိုသတင်းတွေပြီးထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
ဒီမိုကရက်မတ်တွေအများစုထိန်းချုပ်ထားတဲ့ American အောက်လွှတ်တော်တရားရေးကော်မတီဟာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုအရေးယူနိုင်မှုအရေးအခြေတင်ဆွေးနွေးပွဲတွေကိုကြာတာကပြေးနေမှာလဲဆက်လက်ပြုလုပ်ခဲ့ပါတယ်။သမ္မတထရမ့်ဟာသူ့ရဲ့ပြိုင်ဘက်သူသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်မှာစုံစမ်းစစ်ဆေးပြီးဖို့ယူကရိန်းသမ္မတဗလာဒီမီယာဇီလင်စကီကိုတောင်းဆိုခဲ့တာဟာသူ့ရဲ့သမ္မတအာဏာကိုအလွဲသုံးစားလုပ်တာဆိုပြီးတော့ဒီမိုကရက်တွေကဆွတ်ဆွဲထားတာပါ။ဒီဆွတ်ဆွဲချက်ကိုခြေဖြတ်ဖို့ကြိုးစားတဲ့ Republican အမတ်တွေရဲ့ကြိုးပမ်းမှုကိုကြာတာပြေးနေမှာဒီမိုကရက်အမတ်တွေကညှင်းပယ်ခဲ့ပါတယ်။ဒါအပြင်သမ္မတကိုအခုလိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးရေးတွေလှုပ်ဆောင်နေချိန်မှာအရေးကြီးတဲ့အထောက်အထားစာရွက်စာတမ်းတွေကိုသမ္မတထရမ့်ကပေးဖို့ညှင်းဆိုပြီးကွန်ဂရက်စ်လွှတ်တော်ရဲ့ကြားနာမှုတွေကိုဖျက်တို့ဖျက်ဆီးလုပ်တယ်ဆိုတဲ့ဒုတိယဆွတ်ဆွဲချက်ကိုတင်ဖို့လည်းထည့်သွင်းစဉ်းစားခဲ့ပါတယ်။သမ္မတကိုတရားစွဲဖို့တင်မတင်ကိုအောက်လွှတ်တော်ကဒီကနေ့ညမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အောက်လွှတ်တော်ကသမ္မတကိုတရားစွဲဆိုဖို့ဆုံးဖြတ်ခဲ့ရင်တော့နှစ်ပေါင်း143နှစ်ရှိတဲ့ American ပြည်ထောင်စုသမိုင်းမှာသမ္မတထရမ့်မှာတရားစွဲဆိုခံရမယ့်တတိယမြောက်သမ္မတတဦးဖြစ်လာမှာဖြစ်ပါတယ်။
မြောက်ကိုရီးယားကပယ်ရင်တုံးကြီးပြစ်လို့ဆန်းသက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးတစ်ခုမှာအမေရိကန်ကပြစ်တင်ရှုတ်ချတဲ့ပေါ်မြောက်ကိုရီးယားကကြာသပတေးနေ့မှာအပြင်းထန်တုံ့ပြန်ပါတယ်။မြောက်ကိုရီးယားရဲ့တုံးကြီးဆန်းသက်မှုတွေဟာဆိုးရွားတဲ့တံပြန်သက်ရောက်မှုဖြစ်စေပြီးမြောက်ကိုရီးယားကတုံးကြီးနဲ့နျူကလ িয়ার စစ်ဆင်တွေကိုဆွံ့လွှဲရေးဆိုင်ရာဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမတ်ကြီးကယ်လီခရော့ဖ်ကဗိုလ်ဒီဦးနဲ့လူမျိုးရေးကောင်စီအစည်းအဝေးတစ်ခုမှာပြောတာပါ။အမေရိကန်တမတ်ရဲ့ပြောဆိုချက်တွေဟာစင်ကြုံတရားမဲ့လို့မြောက်ကိုရီးယားနိုင်ငံရဲ့ဌာနပြောခွင့်ရသူကပြောပါတယ်။ပဲလမ်းကိုရွေးရမယ်ဆိုတာပေါ့မမျိုးတို့အနေနဲ့အခိုင်အမာဆုံးဖြတ်ချက်ချနိုင်စေမယ်မိုက်မဲပြီးကိုရှူးကိုပတ်စေနဲ့မိုက်မဲတဲ့ကိစ္စတစ်ခုကိုအမေရိကန်ကလုပ်ခဲ့ပါတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကိုပေးတဲ့ထုတ်ပြန်ချက်တစ်ခုမှာပြောခွင့်ရကပြောထားပါတယ်။ဒါကြောင့်အသေးစိတ်တွေကိုတော့ပြောခွင့်ရကပြောမထားဘဲဆွေးနွေးပွဲပြန်ဆရေးနှစ်ဖက်လက်ခံနိုင်မဲ့သတ်မှတ်ချက်တွေကိုအမေရိကန်ကချပြဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကနှစ်ကုန်ထိအချိန်ပေးထားတဲ့ပေါ့ဘယ်လိုချင်းကပ်လုပ်ဆောင်မယ်ဆိုတာမြောက်ကိုရီးယားအနေနဲ့အခိုင်အမာတဲ့ဆုံးဖြတ်ချက်တစ်ခုချမှတ်ဖို့အမေရိကန်ရဲ့ပြောဆိုချက်ကအထောက်အကူဖြစ်စေတယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်
။လန်ဒန်မြို့အနောက်မြောက်ပိုင်းကမ်ပတန်အရက်မှာရှိတဲ့မဲဆန္ဒရှင်တွေ မနေ့ကြတာပြီးနေ့ကဗြိတိန်အထွေထွေရွေးကောက်ပွဲအတွက်ဆန္ဒမေးပေးခဲ့ကြပါတယ်ဗြိတိန်နိုင်ငံဟာဥရောပတက်မကကခွဲထွက်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးအရှုပ်အထွေတွေရင်ဆိုင်နေရတာ၃နှစ်နီးပါးရှိပါပြီသတင်းငါးဘက်အကြအပြန်လဲမဲဆယ်စည်းရုံးမှုတွေအပြီးမနေ့ကတော့မိုးရွာပြီးမုန်မိုင်းနေတဲ့ရာသီဥတုအခြေအနေထဲမှာပဲမဲပီးသူတွေဟာမဲပီးရနေရာတွေဖြစ်တဲ့ကျောင်းတွေဖျားကျောင်းတွေရက်ွက်ခမ်းမတွေနဲ့မြို့တော်ခမ်းမစတဲ့နေရာတွေမှာလာရောက်မဲပီးခဲ့တာပါConservative Party ကိုဦးဆောင်သူဝန်ကြီးချုပ် Boris Johnson ကဗြိတိန်ကို2020ဇန်နဝါရီလ31ရက်နေ့မှာဥရောပတက်မကကခွဲထွက်ဖို့ပြောဆိုထားပါတယ်။အတိုက်ခံ Labour Party ကောင်းဆောင် Jeremy Corbyn ကတော့ဗြိတိန်ခွဲထွက်ရေးအတွက်နောက်ထပ်လူထုဆန္ဒခံယူပွဲကျင်းပပေးမယ်လို့ကတိပြုထားတာပါ။အထွေထွေရွေးကောက်ပွဲမှာအမတ်နေရာ650အတွက်ရှင်ပြန်ရမှာဖြစ်ပြီးမဲပေးပြီးပြန်ထွက်လာသူတွေအပေါ်မှာသဘောထားကောက်ခံတဲ့စစ်တမ်းတွေအရဝန်ကြီးချုပ် Boris Johnson ဦးဆောင်တဲ့ Conservative Party ကအသာရနိုင်ခြင်းရှိနေပါတယ်ရှင်။
New American Time နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 0483တိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ယူဝတ်မှာဆိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်
ဒီကနေ့တောက်ကြမနေ့ဖက်သတင်းတွေကိုတိုင်းဆက်လက်ပြပြနေပါတယ်။နိုင်ငံတကာရာစုတရားခုံရုံး ICC ဥက္ကဋ္ဌချီလီအီဘိုအီအိုစုကြီးကအမေရိကန်နဲ့ ICC ကြားဆက်ဆံရေးပြန်ပြီးတည်ဆောက်နိုင်မယ်လို့မျှော်လင့်နေကြောင်းပြောပါတယ်။ ICC ကိုအမေရိကန်နဲ့အာဖရိကတိုက်ဖက်မှာဝေဖန်နေကြချိန်မှာပဲ ICC ဥက္ကဋ္ဌကအခုလိုပြောလိုက်တာပါ။ဒုတိယကမ္ဘာစစ်ကာလဂျူးမျိုးများကိုတပ်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးစစ်ပြီးမှနာဇီတွေကိုစစ်ဆေးခဲ့တဲ့နူရင်ဘတ်ခုံရုံးမကြာသေးခင်ကာလတွေကရဝမ်ဒါနဲ့ယူဂိုစလာဗီးယားဆိုင်ရာဆီယာစုမှုဆိုင်ရာခရုံးတွေမှာအမေရိကန်ရဲ့ခန့်ကန္နာကိုပြန်မှတ်ရဖို့ EBU အစုကြီးက VOE နဲ့အင်တာဗျူးတစ်ခုအတင်အမေရိကန်အစိုးရကိုတိုက်တွန်းသွားပါတယ်။အမေရိကန်အများအပြားကကျွန်တော်တို့တရားရုံးကိုထောက်ခံကြပြီးဆူတောင်းပေးကြပါတယ်။လက်ရှိမှာတခုတည်းသောကိစ္စကတော့အတိတ်ကာလကလှုပ်ဆောင်ချက်တွေမှာအမေရိကန်ပါဝင်လှုပ်ဆောင်ခဲ့တဲ့ပေါ်အစိုးရအနေနဲ့ဒီလိုပြုဖို့ဖြစ်ပါတယ်လို့ ICC ဥက္ကဋ္ဌက VOE ကိုပြောပါတယ်။1998ခုနှစ်က ICC ကိုတည်ထောင်ခဲ့တဲ့ရောမသဘောတူစာချုပ် Rome Statute ကိုအမေရိကန်ကဘယ်လိုမှလက်ခံသဘောတူထားတာမရှိသေးပါဘူး။သမ္မတဒေါ်နယ်ထရမ့်ရဲ့ကိုယ်ရည်ရှိနေဂျေးစစ်ကိုလူဟာအမေရိကန်ဥပဒေနဲ့တရားရေးစင်တာကရှိနေတွင်နဲ့အတူတိမ်းကြတဲ့ကိန်းက ICC ရုံးချုပ်ကိုတွားခဲ့ကြပါတယ်။2003ခုနှစ်နဲ့2004ခုနှစ်အာဖဂန်စစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့တွေဟာစစ်ရာဇဝတ်မှုတွေကိုကျူးလွန်ခဲ့ကြတယ်ဆိုတဲ့စွပ်စွဲချက်တွေပေါ် ICC ကစုံစမ်းစစ်ဆေးနေတာကိုရပ်ပြည်ရေးကြိုးပမ်းညက်တစ်စီတစ်ပိုင်းအနေနဲ့အမေရိကန်ရှိနေတွေ ICC ကိုတွားတာဖြစ်ပါတယ်။
American ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြား18လကြာတည်ရှိလာခဲ့တဲ့ကုန်သွယ်ရေးစစ်ပွဲအဆုံးသတ်စီမဲ့အခြေခံသဘောတူညီချက်ရလိုက်ပြီးဖြစ်ကြောင်းဆွေးနွေးမှုတွေနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါရယ်သဘောတူညီချက်တစုံတရာမရခဲ့ရင်လာမယ့်ဒီဇင်ဘာ15ရက်နေ့မှာ American ကတရုတ်သွင်းကုန်တွေအပေါ်မှာအခွင့်တိုးမြင့်ကောက်ခံဖို့ရှိနေပေမဲ့အဲ့ဒီအခွင့်တိုးကောက်မြင့်အစီအစဉ်ကိုရှောင်နိုင်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကကြာတာပြီးနေမှာအဲ့ဒီအခြေခံသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ပြီလို့ဆိုပါရယ်သဘောတူညီချက်ပါအသေးစိတ်အချက်အလက်တွေကိုညှိနှိုင်းနေစေဖြစ်ပေမဲ့သဘောတူညီချက်တော့ရထားပြီလို့လည်းဆိုပါရယ်ဒါပေမဲ့သဘောတူညီချက်မှာပါဝင်တဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူးအခုလိုသဘောတူညီချက်ရဖို့အတွက် American ဘက်ကလက်ရှိတရုတ်သွင်းကုန်တွေအပေါ်မှာကောက်ခံနေတဲ့အခွန်တွေကို50ရာခိုင်နှုန်းလျှော့ချပြီးမှဖြစ်တဲ့အပြင်လာမယ့်တနင်္ဂနွေနေ့မှာစတင်အသက်ဝင်မဲ့သွင်းကုန်အခွန်တွန်းမြင့်ကောက်ခံမဲ့အစီအစဉ်ကိုလည်းဆိုင်းငံ့ထားပြီးမှဖြစ်တယ်လို့ဆွေးနွေးပွဲတွေနဲ့နှိဆက်သူတွေကပြောပါရရှင်
။အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းအာဒန်ပြည်နယ်မှာရုံးဆန်ကဆန္ဒပြပွဲတွေကိုနှိမ်နှင်းဖို့တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုကြာသပိတ်နေ့မှာအစိုးရကလွှတ်လိုက်ပါတယ်။အိန္ဒိယနိုင်ငံတချို့ကမွတ်စလင်မဟုတ်သူတွေအိန္ဒိယနိုင်ငံသားဖြစ်ရေးပိုပြီးလွယ်ကူသွားစေမယ့်ဥပဒေတရားကိုကန့်ကွက်ပြီးဆန္ဒပြပွဲတွေဖြစ်နေတာပါ။ပြည်နယ်မြို့တော်ဂူဝါဟာတီနဲ့အာဒန်ပြည်နယ်တွင်းတခြားနေရာတွေမှာနေဝင်မိငိမ့်မိတ်ထုတ်ထားတာကိုဒေါသထွက်နေတဲ့ဆန္ဒပြသူတွေကအံတုပြီးကားတွေတာယာတွေကိုမီးတင်ရှို့ကြပြီးတဲ့နောက်လူမျိုးရေးတပ်ဖွဲ့တွေကလူစုခွဲလိုက်ရပါတယ်။အာနာယဘာရာဒီယာဂျာနတာ BJP ပါတီဝင်တွေရဲ့အင်တွေကိုလည်းဆန္ဒပြသူတွေကတိုက်ခိုက်ပါတယ်။အိန္ဒိယထက်လွတ်တော်ကဗိုလ်ရူးနေမှာအတည်ပြုပြဋ္ဌာန်းလိုက်တဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာပြည်ထောင်စုဥပဒေ CAD ဟာအာဒန်ပြည်နယ်နဲ့အရှေ့မြောက်ပိုင်းကတခြားပြည်နယ်တွေထဲကိုရွှေ့ပြောင်းဝင်သူတွေအလုံးရင်းနဲ့ဝင်လာမဲ့အခြေအနေရောက်သွားစေပြီးအိန္ဒိယလူနည်းစုမွတ်စလင်တွေဘေးရောက်ကုန်မယ်လို့ဥပဒေသူတွေကပြောကြတာပါ။ဒါဟာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဟိန္ဒူအမျိုးသားရေးဝါဒီသူ့အစိုးရရဲ့ဤမန်းချက်ဖြစ်တယ်လို့လည်းပြောကြပါတယ်။
ဟောင်ကောင်မှာပြီးခဲ့တဲ့လကဒီမိုကရေစီရေးဆန္ဒပြပွဲတွေအတွင်းမှာတည်ဆုံသွားခဲ့တဲ့ကျောင်းသား Alex Chow ရဲ့အောက်မိပွေအခမ်းအနားကိုကြာသပတေးနေ့ကကျင်းပတာမှာထောင်နဲ့ချီတဲ့ဟောင်ကောင်ပြည်သူတွေတက်ရောက်ခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာ6လနီးပါးကြာခဲ့ပြီဖြစ်ပြီးအသက်22နှစ်အရွယ်ကျောင်းသား Chow ကပြီးခဲ့တဲ့နိုဝင်ဘာလတုန်းကဆန္ဒပြပွဲတစ်ခုမှာရဲတွေနဲ့ဆန္ဒပြသူတွေအကြားမှာရုံးရင်းဆက်ခတ်ဖြစ်ရင်းနဲ့အထက်အများကြီးရှိတဲ့အဆောက်အဦကားရဏခွင်းတွေကိုပြုတ်ကျခဲ့တာပါ။ သူဟာဆေးရုံမှာသတိလေးမေးမျောနေပြီး9ရက်အကြာနိုဝင်ဘာလ10ရက်နေ့မှာတည်ဆုံးခဲ့ပါတယ်။အခုလိုဖြစ်ရကြောင်းဆန္ဒပြသူတွေကိုပို့ပြီးတော့ဒေါသထွက်စေခဲ့တယ်လို့ဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းတဲ့လုံခြုံရေးတပ်ဖွဲ့တွေကိုလည်းဖြစ်တင်ဝေဖန်ခဲ့ကြပါတယ်။6တည်ဆုံးမှုမဖြစ်ခင်ရက်ပိုင်းအတွင်းကလည်းတက္ကသိုလ်ကျောင်းဝင်တဲ့ဆန္ဒပြကျောင်းသားတွေကိုရဲကလူစုခွဲတာမှာအသက်21နှစ်အရွယ်ဆန္ဒပြသူတဦးကိုရဲကတနက်နေ့ဖိကတ်ခဲ့တာပါ။အခုတည်ဆုံးခဲ့တဲ့6ပြုတ်ကျခဲ့တဲ့အချိန်ကအနားမှာရဲတွေမရှိနေတယ်လို့သူတည်ဆုံးမှုနဲ့ဘာမှပတ်သက်မှုမရှိဘူးလို့ရဲတပ်ဖွဲ့ကညှင်းဆိုထားပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မမများသတင်းအောင်တို့ကပြောပြခဲ့ကြတာပါခင်ဗျာ။အခုတော့ ICJ ကြားနာမှုနဲ့ပတ်သက်တဲ့သတင်းတွေကိုဇက်လိုက်စုစုလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံပေါ်ဆွဲဆူထားတဲ့အမှုကို ICJ အမှုစီးရင်တွေကနေပယ်ဖျက်ပေးဖို့မြန်မာနိုင်ငံကိုစားရှောက်လဲတဲ့နိုင်ငံရေးဝန်ကြီးဒေါက်စန်းစုကြည်ကကြားနာပွဲနောက်ဆုံးရက်ကြားနာပွဲနေ့မှာတင်ပြသွားပါတယ်။မြန်မာနိုင်ငံကမတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းတွေကြားစူးစမ်းတည်ဆောက်နေတဲ့ပြည်내တင့်မြတ်ရေးကိုထိခိုက်စေမဲ့လူရက်တွေကိုရှောင်ကျဉ်ဖို့ကိုလည်းသတိပေးပြောဆိုလိုက်တာပါ။ ICJ နောက်ဆုံးနေ့ကြားနာပွဲအတွင်းဒေါက်စန်းစုကြည်နဲ့ရှင်းနေတွေရဲ့တင်ပြလျှောက်လဲချက်ကောက်နှုတ်ချက်တွေကိုကိုကျော်ကျော်သိန်းကပြောပြမှာဖြစ်ပါလေ
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ထားတဲ့အတွက်ဒီလိုရတွေဆက်ပြီးမဖြစ်အောင်တားဆီးရေးမြန်မာနိုင်ငံကကြားဖြတ်လိုက်နာလှုပ်ဆောင်ရမယ့်အချက်တွေကိုချမှတ်ပေးဖို့အပြည်ပြည်ဆိုင်ရာတရားခွင်ရုံး SCG မှာဂမ်ဘီယာကရှောက်ထားတဲ့ပေါ်နှစ်ဖက်အပြန်အလှန်ရှောက်လဲတင်ပြချက်တွေကိုတရားသူကြီးတွေကြားနာတာကြာတာပြီးနေ့ကပြီးဆုံးသွားပါပြီရိုဟင်ဂျာလူခေါ်ဆိုတော့ကိုလက်မခံတဲ့မြန်မာနိုင်ငံကူစားအခုကြားနာပွဲမှာအဆုံးသက်ရှောက်လဲတင်ပြသူကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပ
ါ In accordance with Article 60 Paragraph 2 of the Rules of Court for the reasons given during the hearing
ဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိလုပ်တဲ့ကြားနာပွဲတွင်တင်ပြထားတဲ့အကြောင်းကြားချက်တွေတင့်တော်တယ်လို့ရုံးတော်ကယူဆတဲ့တခြားအကြောင်းကြားချက်တွေအတွက်တရားရုံးလုံထုံးလုံနေပြဋ္ဌာန်းချက်ပုံမှန်60စာပိုင်းနှစ်နဲ့အညီမြန်မာနိုင်ငံအနေနဲ့ရုံးတော်ကိုပန်ကြားလိုတာကတော့ဒီမှုကိုရုံးတော်ကကြားနာမယ်အမှုစင်းတဲ့ကနေပယ်ဖျက်ပေးဖို့တခြားတနည်းအနေနဲ့ဆိုရင်ဂမ်ဘီယာနိုင်ငံကတင်သွင်းထားတဲ့ကြားပြတ်အရေးယူဆောင်ရွက်ချက်တွေချမှတ်ပေးပြီးပန်ကြားချက်ကိုပယ်ချပေးဖို့ဖြစ်ပါတယ်
။ရုံးတော်ကချမှတ်မဲ့ဆုံးဖြတ်ချက်ဟာကွဲပြားမှုတွေကြားကနေညှဉ်းပန်းမှုတည်ဆောက်နိုင်ရေးအထောက်အကူဖြစ်စေဖို့ဆုတောင်းပါကြောင်းဒေါက်တာဆန်းစုကြည်ကပြောပြီးပြန်လည်တင့်မြတ်ရေးထိခိုက်စေမဲ့လုပ်ရက်တွေနဲ့ပတ်သက်လို့လည်းသတိပေးသွားပါတယ်။
Steps that generate suspicion, sow doubts, or create resentment between communities who have just begun to build a fragile foundation of trust.
တကယ်ခိုင်မာမှုမရှိလာသေးတဲ့အခြေခံအုတ်မြစ်ကိုစတင်တည်ဆောက်နေတဲ့လူမှုအတိုင်းအဝိုင်းတွေကြောင့်တန်တရားဖြစ်ပေါ်စေမယ့်မယုံကြည်မှုတွေပြန့်ပွားစေမယ့်ဒါမှမဟုတ်ခံစားချက်ဖြစ်ပေါ်စေမယ့်လုပ်ရက်တွေဟာပြန်လည်တည်မြဲရေးကိုထိခိုက်စေနိုင်ပါတယ်American Army နဲ့မြန်မာကာကွယ်ရေးတပ်ဖွဲ့တွေကြားမှာဆက်ဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခအဆုံးတက်ရေးဟာကျမတို့နိုင်ငံအတွက်သိက္ခာအရေးကြီးပါတယ်။ဒါမင်းရခိုင်မြောက်ပိုင်းမှာ2016ကနေ2018ခုနှစ်ထိဖြစ်ခဲ့တဲ့ပြည်တွင်းလက်နက်ကိုင်ပဋိပက္ခမျိုးဖြစ်အောင်ပြန်ပြီးတော့မီးမွေးတာမျိုးရှောင်ရှားဖို့ကလည်းတန်းတူအရေးကြီးပါတယ်
။လူမှုဝန်ဝိုင်းတွေကြားပြန်လည်သိမြတ်ရေးအတွက်လှုပ်ဆောင်နေတာမှာမကြသေးခင်ကဘောင်းတော်မျိုးမှလုပ်တဲ့ဘလုံးပြိုင်ပွဲတစ်ခုမှာအဲ့ဒီဒေသမှာနေထိုင်တဲ့လူမျိုးဘာသာပေါင်းစုံကအာကစားသမားတွေပွဲကြီးပရိသတ်တွေပါဝင်ခဲ့တာကိုနမူနာတစ်ခုအဖြစ်ဒေါက်ဆန်းစုကြည်ကပုံတွေကိုပြပြီးထည့်သွင်းပြောဆိုသွားပါတယ်။ UK နဲ့ American အပါအဝင်တခြားနိုင်ငံတွေမှာလိုပဲမြန်မာနိုင်ငံမှာလည်းစစ်ဖက်တရားစီရင်ရေးစနစ်ရှိတဲ့အကြောင်းနဲ့အခြေခံဥပဒေအရဖော်ဆောင်တဲ့ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထူထောင်ဖို့အလေးနဲ့ရှိတယ်ဆိုရင်မြန်မာနိုင်ငံရဲ့အခြေခံဥပဒေကိုလျှို့ရှုမထားနိုင်လျှို့ရှုမထားသင့်ဘူးဆိုတာဒေါက်ဆန်းစုကြည်ကထောက်ပြပါတယ်။ပေါင်းတော်မှုနဲ့ကုတပြင်ကြေးရွာမှာဖြစ်ပျက်ခဲ့တာနဲ့ပတ်သက်လို့စစ်ကုံရုံးနဲ့ဆက်စည်နေပြီးတီးခြားလွတ်တော်စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့နောက်ဆုံးအစီရင်ခံစာသတင်းပတ်အနည်းငယ်တွင်ထွက်လာပြီးရင်နောက်ထပ်စစ်ကုံရုံးတွင်ဆက်စည်တာတွေရှိလာမယ်ဆိုတာအခိုင်အမာယုံကြည်တဲ့အကြောင်းလဲဒေါက်ဆန်းစုကြည်ကပြောပါတယ်မြန်မာနိုင်ငံဘက်ကရှေ့အနေနဲ့အကြံပေးအဖွဲ့ဝင်တူဦးဖြစ်သူမစ္စတာခရစ္စတိုဖာစတေဂါကဂျာတာဘီနီမနက်ပိုင်းဂမ်ဘီယာနိုင်ငံဘက်ကတင်ပြချက်ထဲမှာပါတဲ့ဂမ်ဘီယာကမြန်မာကိုတရားစွဲပိုင်ခွင့်ဆန်ရICJ ကဒီအမှုကိုလက်ခံစီရင်ပိုင်ခွင့်ဆိုင်ရာနဲ့မြန်မာနိုင်ငံအနေနဲ့ဂျာပြတ်စီမံဆောင်ရွက်ရမယ့်လုဆောင်ချက်တွေကိုချမှတ်ပေးရေးဂမ်ဘီယာနိုင်ငံကပန်ကြားထားတာတွေအပေါ်တစ်ချက်ချင်းတုံ့ပြန်ခြေပသွားပါတယ်။ကုလူတရားဆွဲရမှာဂမ်ဘီယာနိုင်ငံဟာလူမျိုးတုံးတစ်ဖြတ်မှုတားဆီးကာကွယ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက် Genocide Convention ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့တရားဆွဲဆိုတာမဟုတ်ဘဲနိုင်ငံတကာအဖွဲ့အစည်းတစ်ခုရဲ့ကိုယ်စားတရားဆွဲဆိုတာဖြစ်တယ်လို့
မစ္စတာစတေဂါကထောက်ပြသည်ဒီအချက်ကြောင့်ဂန်ဒီယာကမြန်မာကိုတရားစွဲပိုင်ခွင့်မရှိဘူးဆိုတာ ICJ ရုံးတော်မှာတင်ပြသွားပါတယ်ဒီနေရာမှာသူအဓိကထည့်သွင်းဖော်ပြထားတဲ့အဖွဲ့ကတော့အစ္စလာမ်ပြည်ပေါင်းဆောင်ရေးအဖွဲ့ OIC ပ
ါ It's accepted that the Gambia signed the application instituting proceedings in its own name.However, it's clear
from the documents that you took to Gambia ကသူ့နိုင်ငံအမည်နဲ့လက်မှတ်ရေးထိုးတင်ပြခဲ့ပါတယ်။ဒါပေမဲ့ဒီလျှောက်ထားချက်ကို OIC ကိုစားတင်ပြခဲ့တယ်။ OIC ရမုံငွေကနေဘာသာငွေကြေးထောက်ပံ့တာဖြစ်တယ်ဆိုတာမနေ့ကကျွန်တော်တင်ပြခဲ့တဲ့အထောက်အထားတွေမှာရှင်းရှင်းလင်းလင်းတွေ့ရပြီးဖြစ်ပါတယ်။ဒီအထောက်အထားကိုကျွန်တော်ထပ်ပြီးမတင်ပြတော့ပါဘူး
။ဘောမခ်ဝီလျံရှပယ်စ်ကတော့ Gambia ရဲ့ဆွဆွဲချက်တွေမှာအဓိကကိုးကားထားတဲ့ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့2019ခုနှစ်အစဉ်ကစားပါအားနည်းချက်တွေကိုထောက်ပြပြီးအခုနှစ်ပိုင်းတွင်မြန်မာနိုင်ငံမှာလူမျိုးတုံးတက်ပြတ်မှုဆိုင်ရာညီမှန်းချက်တွေပိုများလာတယ်ဆိုတဲ့ပြောဆိုချက်ကိုပယ်ချပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာမုံရီးယားပြတ်အောင်လုပ်နေတယ်ဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့တင်ပြချက်အပေါ်မှာလည်းပမ္ဘောကရှဘက်စ်ကအခုလိုတုံ့ပြန်တင်ပြသွားပါတယ်
။ Mr. President and members of the court, hate speech is a phenomenon that's not reserved to Myanmar.Not only do we have hate speech in many parts of the world.
ဒါတော့တပါပတိနဲ့အဖို့ဝင်လားခဏ။အမုန်းစကားဆိုတာမြန်မာနိုင်ငံမှာမှဖြစ်နေတဲ့ကိစ္စတခုမဟုတ်ပါဘူး။ကမ္ဘာနေရာအများအပြားမှာနိုင်ငံအများအပြားမှာအမုန်းစကားဆိုတာတွေရှိုံတာမကပါဘူး။ဒီကိစ္စကိုတရားဥပဒေအရဘလို့ကင်တွယ်လှုပ်ဆောင်တင်နေဆိုတဲ့အပေါ်ဆွေးနွေးညှင်းခုံနေကြတာလဲအပြင်းထန်ရှိနေတာပါ။ဒီကိစ္စဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဆိုင်နေဆိုပြီးတချို့နိုင်ငံတွေကပြောကြတာတောင်ရှိပါတယ်။
မြန်မာနိုင်ငံမှာအမုန်းစကားဖြန့်နေတာအဆိုးရွားမဟုတ်ပဲလူပုဂ္ဂိုလ်တူးချင်းစီရဲ့လို့ရဖြစ်တယ်ဆိုပြီးတော့လေဘမောကရှာဘက်စ်ကထောက်ပြပြောဆိုသွားပါတယ် ICJ မှာဂမ်ဘီယာနဲ့မြန်မာတို့၃ရက်အတွင်းနှစ်ကြိမ်စီအတိအကျတင်ပြလျှောက်လဲကြပြီးတဲ့နောက်မြန်မာနိုင်ငံကကြားပြတ်လိုက်တာလှုပ်ဆောင်အောင်မဲ့အချက်တွေကို ICJ ကဆုံးဖြတ်ချမှတ်ပေးပြီးဂမ်ဘီယာကလျှောက်ထားပန်ကြားတဲ့ပေါ်ဂျာနာပွဲပြီးဆုံးသွားပြီဖြစ်ပါတယ်ဂမ်ဘီယာရဲ့ပန်ကြားချက်ပေါ်သတ်မှတ်ချိန်အတွင်းဆုံးဖြတ်ချက်ချမှတ်ပြီးအခုဂျာနာပွဲလိုပဲအများပြည်သူဓာတ်ရိုက်သိရှိနိုင်တဲ့တရားခွင်မှာကြေညာမယ်လို့အဆုံးသတ်မှာ ICJ ခုံရုံးတဘာပတိကပြောသွားပါတယ်ခင်ဗျာ
ICJ မှာမြန်မာကိုယ်စားလှယ်အဖွဲ့ရဲ့လျှောက်ထားချက်တွေကိုကုကြကြောသိန်းတင်ပြသွားတာပါအခုဆက်ပြီးနားဆင်ရမှာကမြန်မာနိုင်ငံဟာလူမျိုးရုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ ICJ နိုင်ငံတကာတရားရုံးမှာတရားဆွဲထားတဲ့ဂမ်ဘီယာအစိုးရနဲ့ခုခံခြေပသူမြန်မာနိုင်ငံတို့ဒီဇင်ဘာ12ရက်ကြာသပတေးနေ့တုန်းကနောက်ဆုံးအပိသက်ရှောင်းလဲချက်တွေတင်သွင်းခဲ့ကြပါတယ်။နယ်သာလန်နိုင်ငံ The Hague မြို့ ICJ မှာတည်င်းယူနေတဲ့ VOA မြန်မာဝန်အက်ဒီတာဦးကျော်စံသာကိုကိုဇော်ဝင်းလှိုင်ကဆက်သွယ်မေးမြန်းတာမှာမြန်မာနိုင်ငံဘက်ကနောက်ဆုံးရှောင်းလဲချက်တင်သွင်းခဲ့တဲ့အခြေအနေကိုဦးကျော်စံသာကအခုလိုစပြောပါတယ
်။ဟုတ်ကဲ့တဖက်ကမိနစ်90စီရှောင်းလဲခွင့်ရတဲ့အချိန်မှာမြန်မာဘက်ကညနေပိုင်းရှောင်းလဲတဲ့အခါမှာတော့ပုဂ္ဂိုလ်3ဦးလာပြန်လှန်ခြေပပါတယ်။အမှန်တရားကတော့ William Sekasule ရှိနေကြီးဖြစ်ပါလေ။အဲ့ဒီပုဂ္ဂိုလ်ပြောရရင်မှာတရားဥပဒေနဲ့ပတ်သက်ပြီး Prima facie jurisdiction စီရင်နိုင်ခွင့်ရှိမရှိဆိုရရဲ standing ဆိုရရဲနှစ်ပိုင်းခွဲပြောပါလေ။ jurisdiction ဆိုတာဒီကိစ္စမှာအဓိကအချက် Gambia ဒီ OIC proxy အစ်ငါအဖြစ်တရားစွဲတာဖြစ်တဲ့အတွက် Gambia ဟာဒီကိစ္စကိုစွတ်တယ်မရှိဘူး party မဖြစ်ခြင်းဘူး party ဖြစ်ရတဲ့ငါတရားတန်ဆိုင်ဒီနယ်ကိုဖြစ်နိုင်ရလားဆိုတော့အဓိကမေးခွန်းထုတ်ပါလေနံပါတ်1ကနောက်တစ်ခုကတော့ဆင်းနေကြတရားဥပဒေရဒီဖြစ်ခဲ့တဲ့ CNN ပြည်နဲ့နိုင်ငံကြီးရဲ့နိုင်ငံကြီးသားလေးရင်၆ခန်းနိုင်ငံရယ်ဆိုရဲဥပဒေကိုသူကထောက်ပြပါတယ်။အဲဒီတော့အဲ့ဒါ legal standing အဲ့ဒါဒီဂမ်ဘီယာနိုင်ငံဟာဒီကိစ္စမှာနိုင်ငံကြီးရဲ့နိုင်ငံမဟုတ်တဲ့အတွက်သူဟာ prima facie standing မရှိဘူးဆိုတော့သူကပြောပါတယ်။ဆိုတော့တကယ်မင်းနာရယ်ဆိုရင်လည်းဖြစ်ခဲ့တာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်တယ်သို့တော်လည်းဘင်္ဂလားဒေ့ရှ်နိုင်ငံဒီ article 8ကိုသူကလာပြလို့ခါရဲအဲ့ဒါကိုလက်မှတ်မထိုးသဘောမတူပဲပြောထားရတဲ့ကြောင့်ဘင်္ဂလားဒေ့ရှ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒီကိစ္စမှာမဆောင်လင်းနိုင်ဘူးဖြစ်တယ်ဆိုပြီးတော့အဲ့ဒီချက်ကိုသူကအဓိကဦးစားပေးပြီးတော့ပြောပါပါတယ်သမာရှင်နေကြီးသူကတော့
ဆိုတော့ဒုတိယအခြေအနေဖြစ်တဲ့ဒီ William Chavez ကတော့ခင်ဗျာသူ့ဘက်ကဒီနေ့နောက်ဆုံးနေ့မှာတော့သူ့ဘက်ကတင်ပြချက်တွေကဘာတွေများထူးခြားမှုရှိပါလဲ
William Chavez ချက်ကတော့ဥပဒေကြောင်းအားခြေပါပါတယ်ဒါအဓိကအချင်းပထမဆုံးစင်ခေါ်တာကတော့ Fact Finding Mission လို့ခေါ်တဲ့ကလဘမကအစီခံစားရရဲ့အနေချက်ကိုသူအဓိကပြောပါတယ်။နောက်ပြီးတော့ intent genocide to no me ရည်ရွယ်ချက်ဟာအခုခါမှာပို့ပြီးတော့ပြင်းထန်လာတယ်။အဲ့ဒါကြောင့်ဒါ provision measures ထုတ်ပေးပါ၊ယာယီချင်းငန်းထားဖို့အမိကိုထုတ်ပေးပါလို့ခေါ်ကအဓိကလျှောက်ထားတာပေါ့လေ။အဲ့ဒါကိုထုတ်ပေးဖို့လိုတာဟာအခုအချိန်ကပိုဆိုးလာလို့ဆိုပြီးခေါ်ကပြောတယ်တဲ့။သို့တော်လည်းပဲ
ဒီပရိုဗစ်ရှင်းမက်ဂျာဆိုတာကိုသူပြဖို့မသိဘူးဆိုပြီးတော့ဆောင်ရွက်တော့ဖြစ်ပါတယ်ခုကျွန်ဝင်နိုင်ဟုတ်ကဲ့ခင်ဗျာနောက်ဆုံးဒီနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကနေပြီးတော့ထွက်ဆိုရပေါ့နော်သူ6မိနစ်လောက်ထွက်ဆိုသွားတဲ့ဟာမှာဘာတွေများအဓိကထားပြီးပြောတော့ပါလိမ့်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒေါက်ဆန်းစုကြည်ပြောတဲ့အထက်မှာတော့အဓိကကွန်မြူနတီကသူ့စုညရေးကိုသူတို့လုပ်နေတဲ့တိုက်ပွဲရောင်းအခြေအနေအနေနဲ့ဖြစ်နေတဲ့တိုက်ပွဲရောင်းလမ်းကြောင်းလွဲနေရတဲ့အရာကိုပြောပါတယ်နောက်ပြီးတော့သူအဓိကအထောက်အထားလေးတစ်ခုလည်းသင်ပြသွားပါတယ်အဲ့ဒါကတော့ ဒီကိန်းနဲ့မွတ်စလင်ကွန်မြူနတီနှစ်ခုကျန်တဲ့တင်ရည်လုံရအထောက်အထားအချင်းနဲ့မောင်တော်မျိုးနဲ့မှာသူတို့နှစ်ဖက်ဘောလုံးအသင်းမှာနှစ်ဖက်စလုံးကပါဝင်အားတရားနဲ့နှစ်ဖက်စလုံးကကစားရတဲ့ဆိုတဲ့အကြောင်းကိုလက်ပုံငင်းတစ်ခုသူထောက်ထားအဖြစ်ခေါ်ပြသွားပါတယ်ဒါကဒိုင်ဗာစီတီကိုသူတို့ကွဲလွဲမှုကိုညှိနှိုင်းရလို့ပြောပါတယ်နောက်ပြီးတော့မြန်မာနိုင်ငံမှာဖွဲ့စည်းပုံဥပဒေအရစစ်ဘ ချေခံပြီးတော့ wisdom ပညာနဲ့ဆုံးဖြတ်ပါလို့သူကပြောလို့ဆိုဆောက်လဲသွားပါတယ်။အဲနောက်တစ်ခုကတော့တရားသူကြီးကတော့နောက်ဆုံးမှာပြောတော့တယ်ဆိုရင်ဒီကိစ္စပြည့်ရမှာမှာဒီဆုံးဖြတ်ခြင်းနဲ့ပတ်သက် verdict ကိုအဆုံးဖြတ်ကိုအတတ်မှန်ဆုံးအမြန်ဆုံးသူကတော့ as soon as possible သူကပြန်သွားပါတယ်။သူကပြန်လဲပြောမယ်လို့ဆိုပါတယ်။အဲ့ဒီကိစ္စအတွက်အချိန်ကြီးပါတီဆွေးနှစ်ဖက်နိုင်ငံတွေကိုအချိန်ကြီးအကြောင်းကြမယ်။နောက်ပြီးတော့အဲ့ဒီဆုံးဖြတ်ချက်ကိုလည်းအခုလိုပဲဒီကိစ္စညင်ညာပြီးတော့ညင်ညာမှဖြစ်တယ်လို့ပြောကြတော့ပါတယ်ဆိုတော့
နှစ်ဖက်လျှောက်လက်ချက်တွေကိုအကျဉ်းယုံနိုင်ရှင်လို့ရှိရင်ရောဘယ်လိုသုံးသပ်လို့ရနိုင်မလဲအကျဉ်းသားကြီး။
အဲ့တော့ကိုစောဝင်းနိုင်ရဲ့ဒီဘက်နှစ်ဖက်လျှောက်လက်ချက်တွေကိုအကျဉ်းချင်းခြုံငုံကြည့်မယ်ဆိုရင်ဒီအစိုးတင်သွင်းတဲ့ဘက်ကတော့အချက်လက်တွေကိုဥပဒေကြောင့်ရောပြောတယ်အချက်လက်ကိုသူကပို့ပြီးပြပြင်းအောင်ပေါ်ပြပြီးတော့သူပေါ်ပြီးတော့ပြောပါတယ်ခုခံချိပါတဲ့ဘက်ကတော့အချက်လက်ကိုလည်းနည်းနည်းညင်းနေတာကိုညင်းတယ်သူတော့လည်းအချက်လက်အကုန်လုံးကိုမညင်းပါဘူးတကယ်ရှိနေတဲ့အချက်လက်ကိုသူကလက်ခံတယ်သူတော့သူရဲ့ခုခံကာကွယ်ရေးလိုင်း line of defense ကအဓိကပါလဲဆိုရင်ကိုဘက်ကဆွဲဆိုတဲ့ဘက်ကဥပဒေကြောင့်ရအားနေချက်ရှိတယ်ဘယ်နေရာမှာဖြစ်မဆွဲထိုက်ဘူးဘယ်လိုစီရင်မှန်းခွင့်မရှိဘူးဘာမလုပ်သင့်ဘူးဥပဒေနဲ့ဘယ်လိုလွဲချော်နေရဆိုတာကိုအဓိကအားပြုပြီးတော့ခုခံချိပါသွားတယ်လို့ပြောရလိမ့်မယ်ဖြစ်ပါတယ်
ဒီအမှုကဆက်သွားအောင်ပါလားအခုတရားသူကြီးတွေဆုံးဖြတ်ချက်ချပြီးသွားရင်ရောဒီဟာကအရက်ဖက်တရားရုံးနေလို့အယူခံပြန်ဝင်ခွင့်လို့ပြန်လဲခြေပခွင့်လို့အဲ့ဒါတွေကဘယ်လိုဖြစ်လာမလဲခင်ဗျာဥပဒေလမ်းကြောင်းရအ
ဲ့ဒါကိုတော့လူတိုင်းစိတ်ဝင်စားနေရပါဒါကအရင်အစင်းသားမရှိရအမှုတစ်ခုဖြစ်နေလေတော့ဒါကိုဘယ်မှမသိနိုင်ပါဘူးသို့တော်လည်းပဲတစ်ခုသိကြတာကတော့ဒီတရားရုံးဒီသူတို့ဆုံးဖြတ်ချက်ကချက်ကိုဒါ enforce လုပ်မဲ့အနာမရှိဘူးနိုင်ငံတကာတရားရုံးဆိုတာဟာသူတို့မှနိုင်ငံတကာစစ်တပ်ဆိုတာလည်းပဲမရှိဘူးအဲ့တော့သူတက်သွားလှူစားသူတွေကသူကမကတော့ဥဆောင်ပြီးတော့ဒီတရားရုံးရဲ့ဆုံးဖြတ်ချက်ကို enforce လုပ်မဲ့အပါဖော်လာတဲ့ law enforcement authority ကနိုင်ငံရေးနဲ့မရှိသလိုတရားဥပဒေကို enforce လုပ်တဲ့အနာပိုင်းဖွဲ့စည်းတစ်ခုရှိနေတဲ့ policy တွေနဲ့တို့ကပြောကြပါလေသို့တော်လည်းပဲအခုကြည့်ရတော့အဲ့ဒီ season ဖြစ်မလာသေးတော့ဘယ်လောက်လိုက်နိုင်မလဲဆိုတာမသိပါဘူးအများဆုံးမျှော်လင့်နိုင်တာကတော့သူကမကအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံအပေါ်မှာပူးရောဖိအားတွေပေးကြဆိုပြီးတော့တုံ့ဆူလာနိုင်တယ်လို့ပြောကြပါလေလို့တော့လည်းပဲအဲ့လိုပြင်လည်းပဲအခြားနိုင်ငံတွေရဲ့ညီညွတ်နှမှုကမြန်မာကပုံမအကူနေလေတော့အဲ့ဒါကိုဖြစ်ရောက်မလားဆိုတော့နိုင်ငံကြီးအကဲခတ်သမားတချို့ကလည်းပဲအဲ့လိုသုံးသပ်ကြပါတယ
်တရားသူကြီးတွေရဲ့ဆရာကဟိုအများဆုံးအတတ်နိုင်ဆုံးအများဆုံးသူတို့ဆုံးဖြတ်ချက်ချပေးမယ်လို့ပြောပေမဲ့လည်းဘယ်လောက်ကြာမယ်ဆိုတော့ကျွန်တော်တို့ခံမှန်းလို့မရနိုင်ဘူးပေါ့နော
်ပုံမကခံမှန်းတဲ့ချက်တချို့ကတော့အနည်းဆုံးနှစ်ပတ်လို့ခံမှန်းထားရပါတယ်အခုကလည်းဟို Christmas အဲ့အဲ့ဒီဘာရီရဲ့လာမယ်ဆိုတော့အဲ့နောက်ပိုင်းဟောဒီအဲ့လိုက်ရတဲ့နောက်ပိုင်းမှာဖြစ်ရလိမ့်မလားလည်းပဲအစိုးရစဉ်းစားရတာရှိပါရဲ့ကိုကောင်းနေဟဲ့
ဒါတော့ဒီ VOA ရဲ့မြန်မာပိုင်းအက်ဒီတာဦးကျော်စံသာကိုကိုစောဝင်းနိုင်ကနေတဟိတ်မြို့ကိုလှမ်းပြီးတော့ဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာသောနာရှင်နေအခုနားဆင်နေရတာက VOA ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေပဲဖြစ်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်တွေကို Facebook ကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ ICJ အမှုအသွာလာပေါ်သုံးသက်ချက်တွေကိုတင်ပြသွားမှာဖြစ်ပါတယ်။လူမျိုးရုံးတပ်ပြတ်မှုကိုမတားဆီးနိုင်ဘူးဆိုတဲ့ဂမ်ဘီယာရဲ့ဆွဆွဲချက်ဒီ ICJ နိုင်ငံတကာတရားရုံးမှာတတိယမြောက်နေ့အဖြစ်နဲ့နောက်ဆုံးနေ့အဖြစ်ကြာသပတေးနေ့ကနှစ်ဖက်အပြန်အလှန်လျှောက်လဲတင်သွင်းခဲ့ကြပါတယ်။လက်ရှိတရားရုံးအနေထားနဲ့ပတ်သက်ပြီးမြန်မာရေးသုံးသက်သူတွေနဲ့ဥပဒေပညာရှင်တွေကဘယ်လိုရှုမြင်ကြပါသလဲ။ VOA သတင်းတောက်မေခကစူးစီးတင်ပြထားပါတယ်။
ICJ မှာတရားလုံးလုပ်တရားဆွဲခဲ့တဲ့ဂမ်ဘီယာနိုင်ငံကဥပဒေအကျိုးဆောင်တွေကတော့ရိုဟင်ဂျာပေါ်ကြီးလေးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ကြောင်းနဲ့ဒါကိုလည်းခုခံခြေပါမဲ့မြန်မာဘက်ကကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကမနေ့တုန်းကရှောက်လဲချက်ပေးရမှာညှင်းဆန့်ခဲ့တာမရှိကြောင်းဒီကနေ့ရှောက်လဲချက်တွေတင်ပြရမှာထည့်သွင်းပြော ို့တုံ့တက်ပြောဆိုလိုက်ပါတယ်
။အမှုကြီးတစ်ခုလုံးရဲ့ဟိုဖြစ်စဉ်နဲ့တော့တိတ်တိုင်းရတာတည်းသူကဆိုတဲ့ကဗမာပြည်မှာဆုံးနေတဲ့အခြေအနေတွေရှိပါတယ်။ဒီမှုစုံမစစ်နေနေပါတယ်။အခြေအနေဒီကိုဆိုးလာနိုင်တဲ့အတွက်ကြားကြီးအားဖြင့်တော့ကြားကြောင်နဲ့ချပြီးတော့ကြစီရတယ်လိုက်ပြီးသွားလို့တောင်းတာတော့ရှိသေးတယ်သူတို့ချက်တွေခိုင်းမာတဲ့ပကံမျိုးဆိုတော့ပြောဖို့ခက်သေးတယ် primary key evidence ဆိုခေါ်တဲ့ပြင်ထားတဲ့သက်တွေကအထောက်အထားတချို့ကတော့ရှိသေးတယ် professional matter ဆိုတာလည်းဟိုတိတ်ကြောက်ကြတာမရှိပါဘူးနော်ကြောက်ကြတဲ့မရှိပါဘူးဒါကဒီမှာဟိုအများကြီးတောင်းဆိုလို့မရဘူးအခုလိုဖြစ်တာတော့ primary key ရှိတယ်ဒါမှမဟုတ်တိတ်ဆိုးတာမရှိဘူးခက
်မြန်မာနိုင်ငံလေးလာတုံးသက်သူဦးတင်မောင်တန်းကတော့လက်ရှိဂမ်ဘီယာနိုင်ငံဘက်ကတင်ထားတဲ့ဂျာပြတ်ရေးပေါ်အစီအစဉ်လိုအပ်မှုရှိမရှိဆိုတာအတွက်အချက်လက်တွေလေ့လာစစ်ဆေးနိုင်ဖို့နိုင်ငံတကာဘက်ကစုံစမ်းစစ်ဆေးမှုတွေကိုမြန်မာနိုင်ငံအနေနဲ့လက်ခံရနိုင်ဖို့ရှိတယ်လို့သူကတုံ့တက်ပြောဆိုလိုက်ပါတယ်
။ဆိုတော့ဂမ်ဘီယာရဲ့ဟာဘယ်လောက်ထိသိအောင်လဲဆိုလို့ရှိရင်အပြည့်ဆုံးကရှင်တို့ဆိုင်ပေါ့။အနည်းဆုံးကတော့တပ်မတော်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာကအနည်းဆုံးပေါ့။ဒါဆိုရင်တရားရုံးကဒီစဲချက်လက်တွေရနေဆုံးဖြတ်မလား။ဒီစဲချက်လက်တွေရဲ့အပြင်မှာချက်လက်တွေထပ်မဆူဆောင်းမလား။အဲ့ဒီညင်းပယ်ထားခဲ့တဲ့အချက်တွေပေါ်မှာပဲအခြေခံပြီးဒါမှမဟုတ်မြန်မာနိုင်ငံကပြောဆိုတဲ့အချက်တွေပေါ်မှာ ਨੇ ချိန်ထိုးပြီးတော့ဆုံးဖြတ်မလားဒါမှမဟုတ်အချက်တွေအသစ်ရှာမလားကျွန်တော်ထင်တယ်အချက်တွေအသစ်ရှာတာပို့ပြီးတော့ဖြစ်လာနိုင်တယ်ထင်တယ်ဒီတစ်ခါကတော့ညင်းပယ်လို့မရတော့ဘူးเนาะသူတို့ဒီကြတော့လက်တဲ့အဖွဲ့ဒါရောက်ရှာဖွေမြင်းများကြီးစုတာတွေကိုတော့ပြည်ရလိမ့်မယ်ထင်တယ်
စခိုင်းပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေဟာလူမျိုးတုံ့တက်ဖြတ်မှုမမြောက်ကြောင်းမနေ့တုန်းကပဲ ICJ မှာလျှောက်လဲချက်ပေးခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလည်းဒီကနေ့ကြားနာပွဲအဆုံးမသက်ခင်မှာဆွဆွဲချက်တွေကိုခြေပါဖို့ရှိမယ်လို့အများကခန့်မှန်းထားကြပါတယ်။လက်ရှိမှာတော့ဂမ်ဘီယာနိုင်ငံဘက်ကတင်သွင်းလာတဲ့ဥပဒေကြောင်းရတင်ပြချက်တွေကိုမြန်မာနိုင်ငံဘက်ကခြေပါနိုင်ဖို့မလွယ်ကူဘူးလို့တုံ့တက်လာသူကတော့တရားလွှတ်တော်ရှေ့နေဦးကြည်မြမ။
အဲ့ဒါကတော့ guru ကနှစ်မိနစ်ကျော်ကျော်လောက်ပေးချာပြင်ဆင်ပြီးတော့အားကောင်းတဲ့ရှင်းနေခွေကြီးနဲ့ပေးချာတစ်မိနစ်ကျော်ပြောတာ9ရောက်တော့မှာပဲဆရာတို့ကပြင်ဆင်ပြီးနှစ်ပတ်လောက်ပဲရတယ်ရှင်းနေခွေကလည်းအင်အားမတောင့်တင်ဘူးဖိုက်တဲ့လောက်တော့ဖုကန်နိုင်တယ်ဖုကန်နိုင်တဲ့အခါကျတော့ဒါဆိုဆရာတို့ကအချက်လက်အားဖြင့်တော့အပြစ်မှန်တဲ့ကသူတို့ကပုံပုံမူမူတွေပိုးပြီးလုပ်ထတာတွေအများကြီးရှိတယ်ဒါကြောင့်မလို့ဂျီနိုဆိုက်မဖြစ်ဘူးဆိုတဲ့အပိဓာအမိန့်ပါတော့ဆရာတို့နိုင်တယ်ဆိုတော့လေစီရင်တိုင်းကိုရှိမရှိဆိုတာနဲ့ဟလာစီရင်တိုင်းကိုရှိတယ်လို့ဆုံးဖြတ်လိုက်မယ်ဆိုပြီးဆရာတို့အခုသူတို့ကဘယ်ချက်တွေလိုက်ရောရမယ်ဆိုတာမျိုးဆုံးဖြတ်မယ်ဆိုတဲ့နေရာမှာတော့ရင်ဆရာအဲ့ဒါကိုနည်းနည်းစိုးရိမ်တယ်လေစီရင်တိုင်းကိုရှိပြီလို့ဆုံးဖြတ်လိုက်တယ်လည်းဆရာတို့နိုင်ငံအန္တရာယ်ကျရောက်ပြီလေအဲ့ဒါတော့ဆရာတော်တော်စိုးရိမ်တယ
်နှစ်ဖက်တုံ့ပြန်မှုတွေကိုကြားနာအပြီးမှဂျားပြတ်လှုပ်ဆောင်ရမှာတွေနဲ့ပတ်သက်ပြီး ICJ ကလာမယ့်သတင်းပတ်အတွင်းဆုံးဖြတ်ချက်ချနိုင်တယ်လို့ခန့်မှန်းထားကြပါတယ်ဒါပေမဲ့လည်းဂျီနိုဆိုက်လူမျိုးတုံ့တက်ဖြတ်မှုဆိုင်ရာဆွဆဲချက်အပေါ် ICJ ရဲ့ဆုံးဖြတ်ချက်ကတော့နှစ်အတော်ကြာနိုင်ပါတယ်ရှင်
။မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။မကြာခင်လာမယ့်နိုင်ရွယ်အတွင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာတင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 30 40 48အပြင် line meter 190ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာဖြစ်သလိုကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဒီအစားဦးတွေကနေပြီးတော့ဒါမှမဟုတ်နေရာနေပြီးတော့လွတ်နိုင်တဲ့တိုင်းချောင်းကိုချက်ချင်းရှာချက်ချင်းရှာပြီးတဲ့အခါမှာငလျင်လုပ်ပြီးအစားအုပ်တွေကနေပြီးတော့မိခွက်လက်ရှိတဲ့နေရာကိုကြောက်အောင်သွားတော့
ငလျင်လှုပ်တဲ့အခါမှာဘာတွေကိုရှောင်ရန်ဆောင်ရန်စတာတွေကိုကြောကြားတာဖြစ်ပါလေခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အလှည့်ရောက်လာပါပြီတရုတ်အစိုးရရဲ့တရုတ်မြန်မာဘက်ဆုံပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာမှာဘာသာရေးနဲ့ပါဝင်လာပြီးဖြစ်ပါတယ်တရုတ်ပြည်ဟာဗုဒ္ဓဘာသာဝင်အများဆုံးရှိတဲ့နိုင်ငံလို့ပြောနိုင်ပေမဲ့မြန်မာဗုဒ္ဓဘာသာနဲ့ကွဲပြားခြားနားနေတဲ့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ်
အန်လေးကျေးဇူးတရုတ်ကောင်စစ်ဝင်ရုံးကပြကြတဲ့အတွက်နိုင်ငံတော်တန်ခမဟာနိုင်ခအဖွဲ့ဝင်တန်ခတော်15ပါးလုံခဲ့တဲ့ဇွန်လကတရုတ်ပြည်ကိုလေးလိုက်ခရီးထွက်ပါတယ်။ဒီခရီးစဉ်အကြောင်းအသေးစိတ်မှတ်တမ်းကိုကိုရဲ့ပေါက်ဖို့အွန်လိုင်းစာဆောင်မှာပေါ်ပြပါတယ်။တရုတ်အစိုးရရဲ့အလွှာပေါင်းစုံစည်းရုံးရေးဟာတန်ခလောကအထိပြန့်နှံ့လာပုံရပါတယ်။လုံခဲ့တဲ့လကလည်းတရုတ်သံအမတ်နဲ့တရုတ်အသင်းဖွဲ့တွေစုပေါင်းပြီးတန်ခမဟာဒိုင်ကအဖွဲ့ဝင်တန်ခါတွေကိုကထိန်တင်ကားနဲ့အလူငွေပြတ်သိမ်းတရားလှူဒန်းပါလေဗုဒ္ဓဓာတ်တော်မွေတော်ထိန်းသိမ်းတဲ့နေရာမှာတရုတ်ပြည်ဟာထင်ရှားပါလေမြမပြည်မှာဥတုလက်ထက်ကတစ်ကြိမ်စေအစိုးရလက်ထက်မှာ3ကြိမ်တရုတ်ပြည်ကဗုဒ္ဓဆွေတော်ကိုပင့်ပြီးရက်ရှည်လာများပူဇော်ပတ်သက်ဘူးပါလေတန်ခမဟာဒိုင်ကအဖွဲ့ဝင်ဟာပေကျင်းမြို့တော်လင်းခွန်ကျောင်းတိုက်ကဗုဒ္ဓဆွေတော်ကိုအရင်ဆုံးဖူးမြော်ပါလေဗုဒ္ဓရဲ့လင်မျိုးတော်ဓာတ်တော်နဲ့နဖူးသင်္ကြန်တော်စာရတွေကိုလည်းတရုတ်ဖုန်းကြီးကျောင်းကထိမ့်သိမ်းစောင့်ရှောက်ထားတယ်လို့တရုတ်နိုင်ငံဗုဒ္ဓဘာသာအသင်းကဆိုပါတယ
်တရုတ်အစိုးရစီရင်အရဗုဒ္ဓဘာသာဖုန်းကြီး2သိန်းခွဲလောက်ရှိကြောင်းသိရပါတယ်ဒီအထဲမှာတဝက်လောက်ကမဟာယာနတိဘက်ဖုန်းကြီးတွေဖြစ်ကြပြီးမဟာယာနတရုတ်ဖုန်းကြီးဥယေကလည်း3သိန်းလောက်ပဲရှိပါတယ်ထေရဝါဒဘုန်းကြီး2000ကျော်ရှိပြီးယူနန်နဲ့ကွမ်ရှိပြည်နယ်တွေမှာနေထိုင်ကြပါတယ်တရုတ်ဘုန်းကြီးတသိန်းအတွက်ကျောင်းတိုက် 3000 လောက်ရှိပါတယ်လက်ရှိသမရရှီကျင်းဖင်လက်ထက်မှာဘုန်းကြီးကျောင်းတွေအစိုးရထောက်ပံ့မှုရကြပါတယ်တရုတ်ဗုဒ္ဓဘာသာဝင်တန်း200လောက်ရှိပြီးလူဦးရေတန်း1400ရှိတဲ့အတွက်လူဦးရေရဲ့1400ခန့်လုံးဟာဗုဒ္ဓဘာသာဝင်တွေဖြစ်ပါတယ်မြန်မာပြည်မှာတော့လူဦးရေ50တန်းမှာ90ရာခိုင်နှုန်းဓမ္မမဟုတ်46တန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ
်။ကမ္ဘာဗုဒ္ဓဘာသာဝင်တဝက်လောက်ဟာတရုတ်ပြည်မှာနေထိုင်ကြလို့ဗုဒ္ဓဘာသာဝင်အများဆုံးရှိတဲ့နိုင်ငံလို့ပြောနိုင်ပါတယ်။ဒါပေမဲ့အများစုဟာမဟာယာနဂိုင်းဝင်တွေဖြစ်ပါတယ်။တရုတ်ဗုဒ္ဓဘာသာဝင်တန်း200မှာတန်ခါဥယျာဉ်ကသတိမ့်တာရှိတာမို့လူ1000မှာတန်ခါတစ်ပါးတောင်မရှိပါဘူး။မြန်မာပြည်မှာတော့ဗုဒ္ဓဘာသာ46တန်းမှာတန်ခါ5,600ရှိတာမို့လူ1000မှာတန်ခါ12ပါးရှိနေပါလေဒီအထက်မှာတိပိတကကိုကျွမ်းကျင်စွာလေ့လာထားတဲ့တန်ခါ14ပါးရှိတယ်လို့တန်ခါမဟာနိုင်ကအဖွဲ့ဥက္ကဋ္ဌဗမောဆရာတော်ကအမိန့်ရှိပါတယ်မန္တလေးအခြေစိုက်ယူနာဗုဒ္ဓဘာသာကျောင်းတိုက်ဟာ2012ကစပြီးဝါဒင်းကာလမှာဥပုံနေတိုင်းတန်ခါအပား200ကျော်ကိုဆွန်းလောင်းနေကြောင်းသိရပါတယ်
တရုတ်ဘုန်းကြီးကျောင်းရဲ့ဂောပကအဖွဲ့မှာကွန်မြူနတီပါတီဝင်တွေကြီးစိုးနေတာမို့ဘုန်းကြီးကအရေးမကြီးသလိုဖြစ်နေပါတယ်ဥပမာနာမည်ကျော်ရှောင်းလင်းကျောင်းကိုရုပ်ရှင်ရိုက်ဖို့တွားတဲ့အခါဘုန်းကြီးတပါးမှမတွေ့ရဘူးလို့ဆိုပါတယ်ကျောင်းဆောက်လုပ်နေတဲ့တိုင်းသမားတွေကိုတွေ့ရပါတယ်ဈေးွက်စီဝါရေးကျင်သုံးကလေးကဘုန်းကြီးကျောင်းတွေလည်းစီဝါရေးဆန္လာကြပုံရပါတယ်ဘုန်းကြီးကျောင်းရဲ့ဝင်ငင်ရင်ဝင်ကြီးပေးရပါတယ်ရှောင်းလင်းကျောင်းဆိုရင် 2015 တနှစ်တည်းတွင်ဝင်ကြေးဒေါ်လာ9တန်းကျော်ရရှိပါတယ်။ကွန်မြူနတီပါတီဝင်တွေကြီးစိုးတဲ့ရှောင်းလင်းကျောင်းဟာနိုင်ငံတော်အလံကိုလွှင့်တူတဲ့ပထမဦးဆုံးသောဘုန်းကြီးကျောင်းပါ။ ချောင်းရဲ့ဝင်ငွေ၃ဘုံ၂ဘုံကိုဒေသန္တရစုရကတင်းယူကြောင်းသိရပါတယ
်ဗုဒ္ဓရှင်တော်ရဲ့ဓာတ်တော်မွေတော်ရှိတယ်လို့နာမည်ရတဲ့ဘုန်းကြီးချောင်းဟာလူစီကားတာမှုဝင်ငွေလဲကောင်းပုံရပါတယ်ဘုန်းကြီးချောင်းတွေဟာရှင်းအောင်ပစ္စည်းထိမ့်သိမ့်နဲ့ပြတိုက်အဖြစ်လဲစီးပွားရှာကြပါတယ်ဘေကျင်းမြို့တော်တစ်ခုတည်းမှာတင်ရှင်းဟောင်းရင်ကျဲမှုပစ္စည်း9000လောက်ရှိခဲ့ဘူးပါလေမော်စီတုံးရဲ့ရင်ကျဲမှုဒေါ်လာရေးကာလမှာ9000လောက်ဖြည့်ဆည်းခံလိုက်ရပါတယ်။အဲ့ဒီကိစ္စတပြည်လုံးမှာရှင်းဟောင်းပစ္စည်း9000လောက်ဖြည့်ဆည်းခံလိုက်ရပြီးတန်ခါတွေလည်းနှိမ့်ဆက်ညင်ပန်းခံကြရပါတယ်။အခုတော့ဗုဒ္ဓဘာသာဟာတရုတ်ပြည်မှာဝင်ငွေကောင်းတဲ့စီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်နေပါပြီ။ဗုဒ္ဓရင်ကျဲမှုဆိုင်ရာပစ္စည်းတွေရောင်းတဲ့နေပေါ်လုပ်ငန်းရှင်တဦးကြီးပွားချမ်းသာနေပုံကို2016မတ်လ16ရက်နေ့တုန်း Times Magazine မှာဖော်ပြပါတယ်။တရုတ်ဘုန်းကြီးကျောင်းစီမံအုပ်ချုပ်ရေးမှာကွန်မြူနစ်ပါတီဝင်တွေကြီးစိုးတာကြောင့်ဗုဒ္ဓဘာသာရောဘုန်းကြီးရောနာမည်ပြည့်ရတယ်လို့ဆိုပါတယ်။ကွန်မြူနစ်ပါတီအကျင့်ပြက်လာသလိုဘုန်းကြီးကျောင်းတွေအကျင့်ပြက်လာတာမှုအပြန်အလှန်မှီခိုမှုများရှိနေသလားဆိုတာစဉ်းစားစရာဖြစ်နေပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ကြရတာပါခင်ဗျာ။လာမယ့်စနေည view ရဲ့တရက်လီလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲကြည့်အောင်ပ
ါဘုရားရှင်များရှင်ဒီခိုင်ကိနေမှာဖြစ်ပွားခဲ့တဲ့လူခုရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခုရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်လူခွင့်ရချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လဲကတိပေးခဲ့ရပါဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ကလူခွင့်ရချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်တဲ့မျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလားနိုင်ငံကဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလားဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382နံပါတ်၅လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။စနေညတရက်လီတိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ငလင်းရက်သွားချိန်ချက်ချင်းလှုပ်တင်တာတွေအကြောင်းကိုတင်ပြထားပါတယ်ငလင်းလှုပ်ချိန်ကစက္ကန့်ပိုင်းအတွင်းဖြစ်ပေမဲ့ငလင်းလှုပ်ပြီးချိန်မှာထိခိုက်ပျက်စီးမှုတွေများနိုင်တာကြောင့်ချက်ချင်းလှုပ်တင်တာတွေကိုအထူးသတိထားလှုပ်ဖို့လိုတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းရန်ကုန်ပြည်သူ့ဆေးရုံကြီးရေးဘော်ကုသဌာနပါမောက္ခဒေါက်တာမော်မော်ဦးကိုကိုင်းမင်းမေးမြန်းတင်ပြထားပါတယ်
โอเคရေတော်သူသူဆရာဝန်ကြီးဘမောခဆောက်တာမမဟုတ်ခင်ဗျာကျွန်တော်တို့ဒီငလင်းတန်းကာကွယ်အကြောင်းပြောခဲ့ရမှာကြီးခဲ့တဲ့အပတ်တုန်းကတော့ဆရာရင်ငလင်းမတိုင်ခင်ပြိုကျပိတ်မိနေတဲ့ပစ္စည်းတွေထားတို့တာနဲ့လုံခြုံတဲ့နေရာရေဘော်ဆေးပစ္စည်းတွေကျိုတင်ပြင်ဆင်တာနောက်ငလင်းဖြစ်လာတဲ့အခါမှာလဲအိမ်ထဲမှာရောအိမ်ပြင်မှာပါဝက်ကာကင်ချက်ချင်းလှုပ်တာကားရဲရောက်နေရင်ဆက်နေတာနဲ့ပင်လယ်ထဲရောက်နေရင်ကုန်းမြင့်ကိုပြည့်တက်တာတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရင်ငလင်းလှုပ်ပြီးတဲ့အချိန်မှာအမြန်ဘာလို့ဖြစ်တာကိုဆွေးနွေးမှာမို့ငလင်းရက်သွားတာနဲ့ဆိုင်ဘာအဓိကစလို့လဲ။အ
ဲငလင်းကပြီးသွားတယ်ဆိုပေမဲ့ငလင်းကလှုပ်တာကစက္ကန့်ပိုင်းလေးသာကြာတော့လေပဲတကယ်တော့ငလင်းရဲ့နောက်ဆက်တွဲတွေကရက်ကိုဆိုးတာပေါ့နော်။ပထမဆုံးတော့ငလင်းလှုပ်နေတာရက်သွားပြီဆိုတဲ့ပုံနဲ့ကိုယ့်အကိုပြန်ကြည့်လိုက်ကိုဘာဖြစ်သွားလဲ။ကိုဘာမှမကြည့်ရင်ချက်ချင်းခရီးသားမှာကိုဘေးရလူတွေဘာဖြစ်သွားလဲ။ကိုမိသားစုဘာဖြစ်သွားလဲ။ကိုကချက်ချင်းကြည့်ရ။ချက်ချင်းကြည့်ပြီးတဲ့အခါမှာဒီအစားအုပ်တွေကနေပြီးတော့ဒါမှမဟုတ်နေရာနေပြီးတော့လွတ်နိုင်မဲ့ဒံကြောင်ကိုချက်ချင်းချာချက်ချင်းချာပြီးတဲ့အခါမှာမြေလုံပြီးစအဆောက်အဦတွေကနေပြီးတော့မြေခွက်နဲ့ရှိတဲ့နေရာကိုကြောက်အောင်သွားမတော့ဒီအဆောက်အဦကအချိန်တွေချက်ပြီးတော့ခုနပြိုလူဆဲဆဲရနေပြီးတော့မိနစ်ပိုင်းအတွင်းမှာပဲပြိုကျသွားတဲ့အခြေအနေမျိုးဖြစ်နေတဲ့အတွက်ကြောင့်အញ្ញံထွက်ဖို့အတွက်ပြန်ပြေးနေတာနော
်ဟုတ်ကဲ့ဆရာကြီးတကယ်လို့ဒီငလင်းလှုပ်ပြီးတဲ့အချိန်မှာအပြိုအပြက်တွေချာသွားပိတ်မိနေရောဘာလို့တယ်လဲဆရာကြီး
အဓိကကိုကိုယ်တိုင်ထွက်နိုင်သလားကိုကိုယ်တိုင်မထွက်နိုင်တာနော်ကိုကိုယ်တိုင် ိုင်းတကယ်လို့ပြိုကျတဲ့အကုန်လေးကိုရောက်နေလို့ကိုကိုတိုင်းအပြင်ကိုထွက်နိုင်တယ်ဆိုရင်တော့ကိုကလှုပ်ရှားလို့ရတယ်ဆိုရင်တော့သတိထားပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကိုလည်းသိအောင်ကိုကအချက်ပေးဖို့ကအဓိကအရေးကြီးတယ်ကပ္ပလီကျရင်တချို့ကအရင်တော့ကိုကအခန်းထဲမှာအပဝူးတစ်ခုရဲ့ထဲမှာကိုကပြောတဲ့ဝကကန်လို့ကိုကလောလောဆယ်လွတ်သွားတယ်ဒါပေမဲ့ကလေးချက်ချင်းရသွားတဲ့အချိန်မှာအပြင်ပြေးထွက်ဖို့ကြိုးစားတဲ့အချိန်ကျမှကြိလိုက်တဲ့အရာတွေလူတွေလည်းရှိဆိုဘလို့လဲဆိုတော့ကိုကဟိုမှာအဲ့ဒီအချိန်မှာပြိုကျတော့မဲ့ဒီကားမှာခင်းကြီးမိကမှာဒီကားနဲ့ဒီလိုပြိုကျတယ်ဒီလိုမျိုးတွေဖြစ်မှဆိုတဲ့တည်းကြောင့်ကိုရှိတဲ့နေရာကိုကယ်ဆယ်ရေးဖို့သိအောင်နံပါတ်1အချက်ပေးဖို့တို့တယ်သူတို့ကတော့ရေပိုင်လုံးလို့တိုင်နေပစ္စည်းလို့ရှိတဲ့ခါမျိုးတစ်ခုခောက်ဖို့တမမွေးလည်းခုနဝင်းစဲလိုမျိုးလာတကယ်လို့ကိုကလမ်းမီတို့ခောက်ဆွဲပြေးလိုက်ရင်တော့ဝင်းစဲမှုတ်လိုက်ပြီးတော့လုတ်တာမျိုးလေးတမမွေးလည်းနောက်ဆုံးတော့လည်းအော်ပေါ်လေးဟုတ်တယ်မလားအော်ခစ်ပြီးတော့တောက်လျှောက်အကူညီတာမှုပါ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့စာဦးချင်းကနေစထွက်ဖို့လုပ်ရမှာဘာတွေကိုသတိပြုပြီးတော့လုပ်ဆောင်ဖို့လုပ်လဲဆရာကြီ
းအဓိကကတော့ကိုကိုတိုင်းဉာဏ်ရမရကိုကိုတိုင်းဉာဏ်ရနေတယ်ဆိုရင်လည်းပဲသွေးတရားလုပ်တာတို့နောက်တစ်ခုကကျတော့ဒီပြန်ပြီးတော့ကိုမိအခြားမိသားစုတွေကိုဉာဏ်ရမရဟိုကချက်ချင်းပဲဖြစ်သေးတာတို့ဒီလိုမျိုးတွေလုပ်ကြတကယ်လို့ပဲအမိုက်တွေနဲ့ခုနပြောသလိုပြိုပြက်ပစ္စည်းတွေကြားထဲမှာတကယ်လို့ကိုရဲ့ကျောက်တို့ပါတိနေရာတို့ပါလို့ဒီလိုမျိုးတွေရှိနေကြတဲ့အချိန်မှာအကူညီတောင်းဖို့ကပို့ပြီးတော့ရေးကြည့်တယ်။နောက်တစ်မျိုးကဒီအချိန်မှာကိုယ်သတိထားမှာကတိကျတဲ့အရာကအများဆုံးဖြစ်တဲ့အပေါ်ကပြုတ်ကျတဲ့ပစ္စည်းတို့မှန်ကွဲမှန်စတွေတို့ပြက်နေတဲ့ဝါယာကြိုးတွေဒီအချိန်ကျလိုက်တာတို့ကပ်ပြင်းကြရင်သူကဒီမိအညည်ရှိတာလည်းဖြစ်နိုင်တယ်။ကိုယ်အဆောက်အဦထဲမှာဆိုမိရလောင်တဲ့အခါမျိုးတွေဒီလိုမျိုးမှာအများထွက်နိုင်အောင်ပေါ့။ကိုယ့်အကူ self evaluation ခေါ်တာပေါ့နော်။ကိုယ့်အကူအများဒီတွေကနေထွက်နိုင်အောင်ကြိုးစားတဲ့အခါမှာပုံမှန်သွားနေကြတန်းတောင်းနေရနေပြီးတော့ခတ်လို့တိတ်မလွယ်ဘူးဘရင်ဘောက်ချင်းဘရင်ဘောက်လွတ်တယ်နေရချင်းလွတ်တယ်ပေးကြကြကြည့်ပြီးတော့မှကိုယ့်ရဲ့အနေနဲ့နေပြီးတော့ရှောင်ထွက်ဖို့အဲဒီလိုသဘောမျိုးတော့ပြန်ပေးကြရအောင်နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအခုလိုထွက်ရမှာသတိပြုတင်လာလို့ရှိသလားဆရာ
ဟိုမှာတခါတည်းကငလျင်လုံးပြီးတာနဲ့တကယ်လည်းမိဒီယာပြက်သွားတယ်အဲ့လိုအခြေအနေမျိုးမှာပဲဖြစ်ဖြစ်ဒီမိကိုကြက်ချင်းပြန်ဖွင့်လိုက်တာတို့ဘာလို့တော့မလုပ်အောင်ဟုတ်တယ်ခုနကတော့ဝါယာကြိုးတွေကြက်တောက်နေတာရှိနိုင်တာရှိတယ်အဲ့ကြတော့မှကိုကမောင်နေရနေစမ်းပြီးဒီကလုတ်ကိုရင်စဖွင့်မယ်ဆိုရင်အဲ့တမဝါရှော့ကတကစဖြစ်တယ်ဒီလိုမျိုးတွေကဖြစ်နေတယ်ဗောနော်ဒါကြောင့်မို့ကဲဆိုးလို့ဒီကိုထားတဲ့နေရာတွေကမျိုးတွေကဒီထားချောင်ချပြီးတော့အိမ်ထဲကနေလွတ်မြောက်အောင်ဆိုတော့လောက်ရမှာသဘောရှိတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောမလုတ်သင့်တဲ့သတိပြုစရာတွေရှိသေးလားဆရာ
အိမ်ထဲမှာစိတ်ငလျင်ကမတင်းတန်လို့ကိုယ့်အိမ်ထဲကပစ္စည်းတွေပါနေညာတွေကိုပြန်ပြီးတော့အသုံးပြုကန်ဒီတိုင်းအားလုံးအထူးသဖြင့်တော့ရေးစစ်ပစ္စည်းနဲ့ဆိုင်တဲ့ဟာဒီအကုန်လုံးကချက်ချင်းသုံးမှုပြုပြင်နေရာတွေပြက်နေမှန်းကိုကမသိနိုင်ဘူးဗီဒီယိုတွေဘာတွေပေါ်မှာဖွင့်လိုက်တာဗီဒီယိုဖွင့်လိုက်မှဗီဒီယိုဝုန်းနဲ့လဲသွားလို့ပြောပါပစ္စည်းတွေဝုန်းကနေကျုပ်ကြတာမျိုးတွေဖြစ်နေတယ်ဗျာကိုယ့်ရဲ့နိုင်ငံလေးအကွဲသွားတာဒါမျိုးတွေစစ်ဆေးမှုရှိရတယ်အဲ့တော့ဒီစာအုပ်ထဲမှာကိုကပြန်နေမယ်မနေဘူးဆိုတဲ့ကိစ္စကတ်ဆိုင်ရနေပြီးတော့စစ်ဆေးပြီးတော့နေခွင့်ပြုမှဒီလိုမျိုးမှသူကနေလို့ရအောင်နော်
ဟုတ်ကဲ့ဆရာနောက်ထပ်ရောအထူးသတိပြုစရာတွေကျန်သေးလားဆရာ
အဲ့တော့ငလျင်ဆိုရင်အခုငလျင်ကြီးလောက်သွားပြီးနောက်ထပ်တွဲငလျင်ဆိုတာအများအားဖြင့်ပါလာတတ်တဲ့အခါကျတော့ကမငလျင်မှာပြိုလူဆဲတဲ့စာအုပ်တွေကနောက်ဆက်တွဲငလျင်ထုတ်တာနဲ့ဒုံးဝအောင်ကြကြဝဲပြိုကျနိုင်တဲ့အခြေအနေရှိတော့ after shock ခေါ်တာပေါ့ after shock ကိုလည်းသတိထားဖို့လည်းငလျင်ဟာကိုတစ်ကောက်လုပ်ပြီးချက်ချင်းပြီးတော့တာမဟုတ်ဘူးပြည်တဲ့ကြောင့်သူကနားနဲ့သဘောပေါက်တာမဟုတ်ဘူးလားနော်နောက်တစ်ခုကကျတော့အရင်ကတည်းကရှင်းပြနေတယ်လို့ဆိုငလျင်အချိန်မှာတိကျတာရတဲ့လူတယောက်ယောက်ရှိခဲ့ရင်တိကျတာကကိုမိသားစုတဲ့ဒီကိုလုံးဖို့ကိုင်းမဲ့တူကြီးရှိခဲ့တဲ့အခါမျိုးမှာတယောက်စီးနှံကိုအမြန်ရောက်နိုင်ဖို့အတွက်အခြေအနေဟာအမှန်တရားသောသဘောဝဘေးအန္တရာယ်ဒီထက်ပိုပြီးတော့ခက်ခဲတယ်ဆိုတာကိုသိတယ်။အဲဒါကြောင့်မလို့အချင်းချင်းပြုစုကူစားနိုင်တဲ့ခြေဥ်ဆိုတာပြုစုမျိုးတွေနဲ့ခြေဥ်ဆိုတာပြုစုနိုင်တဲ့ဒီသေဝါကရိယာတချို့ဟာပြင်းပြင်းယုံလေးအဆောက်အဦတွေမှာတောင်းသားတယ်
။ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒီအဆောက်အဦတွေကနေထွက်တဲ့နေရာမှာဓာတ်လေကားရောသွားသုံးတင်လာဆရာကြီ
း။ငလျင်ချိန်မှာပဲဖြစ်ဖြစ်ဒုမုံရင်လည်းပဲတခြားပြီးလောင်တာပဲဖြစ်ဖြစ်တခြားမုံတိုင်းနဲ့ဖြစ်ဖြစ်ဒီလိုအချင်းချင်းမျိုးတွေမှာသဘောဝဘေးအန္တရာယ်ရှိတဲ့အချိန်တိုင်းမှာဓာတ်လေကားကိုလုံးဝမသုံးသေးဘူး။မက်ကစ်ကတော့ဓာတ်လေကားလေးရက်စက်နဲ့သွားတဲ့အတွက်ကြောင့် TSA NDA နဲ့ဓာတ်လေကားရဲ့ function မဖြစ်မှရှိနိုင်တယ်။ဒါလို့ဓာတ်လေကားရဲ့တိောက်ပုံရဓာတ်လေကားတောက်တဲ့နေရာတွေကအနည်းငယ်ကျက်ပြေးဖို့ကပုံများတယ်ငလျင် NDA မှာလေ။ပိတ်မိနေတာတို့ပိုလိုချင်တဲ့အထက်ပြီးမကြောက်နောက်တစ်နေ့ကဓာတ်လေကားထဲမှာပိတ်တောင်မိတာလို့လူတွေအချင်းတိုးဝေးတက်ပိတ်မိတာလို့ဒီလိုသဘောမျိုးတွေလည်းရှိနိုင်တယ်။နောက်တစ်ခုကတော့ဓာတ်လေကားတိောက်ထားတဲ့ကျိုးတွေကျုပ်ကြတာဒီလိုမျိုးတွေအများကြီးရှိနိုင်တဲ့အခြေအနေမှာရှိအဲ့တော့ဓာတ်လေကားကျုံထဲမှာတိောက်ထားတဲ့အတွက်ကျိုးချပစ္စည်းရဲ့ပိုင်းစတွေအကုန်လုံးကဒီပြုံပိတ်နေမှာပဲလို့ပဲတခြားနိုင်ငံတွေရဲ့ငလျင်တွေမှာလည်းပဲဒီတွေ့ကြုံရရှိတယ်။ဒါကြောင့်မလို့တကယ်လို့ပြန်ပြီးလောင်လာတဲ့အခါတွဲနေမယ်ဆိုရင်သူက to get
ဝင်မဲ့ကျမ်းမာရေးကန္တာအပီတိုင်းသတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။တိုင်းကျေးဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ပြထားတာပ
ါ။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားရိတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝါမြို့နယ်မှာခီးတဲ့ဆက်လီတစင်လက်နက်ကြီးထိမှန်လို့ကလေးငယ်တဦးနဲ့အမျိုးသမီးတဦးသေဆုံးပြီးတရားအများပြားရရှိခဲ့ကြပါတယ်ချင်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ကဒေသခံလူထုတွေနေရက်ကနေတိမ်းရှောင်နေကြရတယ်ဆိုတာနဲ့တချီလေးမျိုးနဲ့အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ထောက်ခံပွဲမှာ SNLD ပါတီရဲ့ဆန္ဒမပါဘဲပါတီဆိုင်ဖို့အသုံးပြုမှုအပေါ်ပါတီကနေကန့်ကွက်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့ကနေတောင်ပြိုကျေးရွာအကြားကလတန်မြစ်ကြောင်းအတိုင်းပြေးဆွဲနေတဲ့ခီးတဲ့တင်ဆက်လီတစည်းဟာလက်နက်ကြီးကြီးထိမှန်တာကြောင့်အသက်နှစ်နှစ်အရွယ်ကလေးနဲ့အမျိုးသမီးတဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီစင်မာလ၁၀ရက်နေ့ကခီးတဲ့အယောက်၂၀လိုက်ပါလာတဲ့အဲဒီဆက်လီဟာနှုံဘူးကျေးရွာနားအယောက်မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့လေပေါ်ကျရောက်ပောက်ကွဲခဲ့ပြီးတေဆုံးထိခိုက်ဒဏ်ရာရရှိသူတွေရှိတယ်လို့လေပေါ်ပါတဲ့မျက်မြင်တဦးကပြောပါတယ်။အဲ့ဒီလက်နက်ကြီးပောက်ကွဲမှုကြောင့်ဒဏ်ရာရရှိတဲ့သူတွေဟာဗလက်ဝပြည်သူအစည်းအရုံးမှာစေကူတာမှုခံယူနေကြရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကလည်းဗလက်ဝမြို့ကလတန်မြစ်တစ်ဖက်ကမ်းမှာတည်ရှိတဲ့ခမရ26တပ်ရင်းဌာနချုပ်နဲ့နှုံဘူးရွာငယ်အခြေစိုက်ပြူဟာကုန်းတစ်ခုကိုရခိုင်တပ်မတော် AA ကလက်နက်ကြီးနဲ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးဗလက်ဝမြို့ပေါ်မှာလည်းလုံခြုံရေးတင်းကျပ်လာတယ်လို့ဒေသခံတွေကပြောပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေမကြာခဏဖြစ်နေလို့ဒေသခံလူထုကတိုက်ပွဲကြီးဖြစ်မှာကိုစိုးရိမ်စိတ်နဲ့နေရက်ကနေထွက်ပြေးတိမ်းရှောင်နေကြပါတယ်။ကြောင်မဲမြို့နယ်ကွန်ကော်ကျေးရွာအုပ်စုအုံဦးကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားလို့ဒီဇင်ဘာ10ရက်နေ့ညကရွာသား40ကျော်ဟာရက်ွက်ရှိမှရှိတဲ့သမယုံကျောင်းဆိုင်မှာရောက်ရှိခိုးလုံနေကြပါတယ်။အစိုးရစစ်တပ်နဲ့ TNL တို့အကြားတိုက်ပွဲတွေဖြစ်ကြောင်းဒီလက်နက်ကန်တပ်နှစ်ဖွဲ့ဟာနိုဝင်ဘာလကတည်းကပြစ်ခတ်တိုက်ခတ်နေကြကြောင်းစစ်ဆောင်ရွာသားတွေကိုအကူအညီပေးနေတဲ့ကြောင်မဲစေတခန်တွေကပြောပါတယ်လက်နက်ကြီးတန်ဘုံတန်တို့ကြောင့်နေရက်ကနေစွန့်ခွာလာတဲ့ရွာသားတွေဟာလက်ရှိမှာနေထိုင်စားဖို့အတွက်တမကစောင်းတွင်းကာလလည်းဖြစ်တာကြောင့်အိယာထိုင်ခင်းနဲ့အနှွေးထွေတွေလိုအပ်နေတယ်လို့အကူအညီမှုပေးနေတဲ့ကြောင်မဲမျိုးဖွဲ့စည်းတွေကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကတည်းကပဲကုန်းကော်အုပ်စုကရွာသား80ကျော်ဟာလည်းကြောင်မဲမျိုးပေါ်မှာရှိတဲ့တက်ဆိုင်ရာဆွေမျိုးတွေနေအိမ်မှာစစ်ဘေးရှောင်ရောက်ရှိခိုးလုံနေတာခဏိအထိနေရမပြန်နိုင်ကြသေးပါဘူ
းမြမတက်မတော်နဲ့ကရင်နယ်ခြားဆောင် BGF တပ်ဖွဲ့ဝင်တို့ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်ဂျပန်ရေတွင်းရွာမှာတပတ်ခန့်အကြာဝင်ရောက်ထိန်းချုပ်ထားစဉ်အတွင်းရွာသားတွေထွက်ပြေးနေစဉ်နေအိမ်တွေဖောက်ထွင်းခိုးယူခံရတဲ့အတွက်တံပိုးငွေကျ3,500ကျော်ဆုံးရှုံးမှုဖြစ်ပေါ်ခဲ့တယ်လို့ရမရဖတွေကပြောပါတယ်ဂျပန်ရေတွင်းရွာရှိမော်တော်ကားမော်တော်ဆိုင်ကယ်ပြင်ဆိုင်ဒီဇိုင်းကဆက်ဆက်ပစ္စည်းတွေစုပ်ကူးငွေတွေလက်ကင်ဖုံးရုပ်မြင်သံကြား TV စလောင်းအချုပ်ဆက်မီးဖို့ချောင်းတုံးပစ္စည်းတွေနဲ့အိမ်မွေးတိရစ္ဆာန်တွေပါဝင်တယ်လို့မျက်မြင်ရဖအဖွဲ့ဝင်တဦးကဆိုပါတယ်လက်ရှိမှာဂျပန်ရေတွင်းရွာနဲ့ကိုက်300ခန့်အကွာဟင်းတာတိုင်ကိတ်မှာမြန်မာစစ်တပ်ကဆက်လက်အခြေပြုထားပါတယ်။မွန်ပြည်သက်ပါတီဘက်ကတော့ဂျပန်ရေတွင်းဧရိယာကအစွဲအသက်လုံးဝပြန်လည်ဆုတ်ခွာသွားဖို့အတွက်နှစ်ဖက်တာဝန်ရှိပုဂ္ဂိုလ်တွေဆွေးနွေးခဲ့ကြတယ်ဆိုပေမဲ့ရေရာတဲ့ရက်လက်အဖြစ်ထွက်ပေါ်လာခြင်းမရှိသေးပါဘူး။
ပြင်းပြင်းနဲ့ဖန်မြို့နယ်ချေးရွာတချို့မှာရေမဲလာတဲ့ကိစ္စနဲ့ပတ်သက်ပြီးနောက်ဆက်သွဲပြဿနာတွေကိုဖြေရှင်းဆောင်ရွက်နိုင်ရေးအတွက်ဒေသခံတွေစုပေါင်းပြီးတော့ကော်မတီတရက်ကိုဖွဲ့စည်းထားပါတယ်။ Yangli Pilami Sayon Chamu Dui Long Sanet Lepani de Nabai, Yimela Redwe, Sayon Lebare Kisana Patabi Yatan Bibu, Asuva Komrigani, Usan Losan Babu Shidilo, Asuya Pega, Tija Mangane, Yimela Pigu, Luduta, Miason Tiawin Tobianfu, Type Ton Babu Shidelo, Comedy Win Socho Lang up Yoware, Panyu Nema, Pigre Audu Balaga, Chiwa Chuma, Yisate Mele Labi, Lashima, Yi Mela de Chiwa, Nasakonia Shini Vipidalu, Tirakan Yuada Rigale, Taukon Ye Kekene, Yin Sainia Sele, Pibare.
Aku the Tenwari goes let them sappy to a Mavan, Yamananga, Hanumuton, Tapsamu, Swetchane, Nedal and Nanga, the Hainuma, Shire, ICG, Nanganaka, Tayayoma, Nangano, Timing and Poku, Tongsan Suji, Tayayan, Sainias, and Dway, Dugo, we and Duregane, Champine, Tachilinuma, Talkamp, Jimpa, Kepare, Eri Talkamp, Wema, Shantana, Democracy, Apueto, SNLD Party, Sanama Babe, Party Sambo, Atompumu, Apo, Party Gane, Kangwa, Kepare.
အကြောင်းစုံကိုနမ်ခွန်ကနေစူးစီးတင်ဆက်ထားပါတယ်ဒီဇင်မာလဆယ်ရက်နေ့တချိလိညွန့်နေ့မှာကျင်းပတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုထောက်ခံတဲ့အခမ်းအနားမှာပွဲကျင်းပသူတွေအနေနဲ့ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်သဘောထားမှာပါပဲပါတီနာမည်ပါတဲ့စိုင်းပုဒ်ကိုအသုံးပြုခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးထောက်ခံပွဲကျင်းပသူတွေအနေနဲ General Party when Mahokde Lugo, General Party Signbo, General Party Namego, Kankan Biroma, Aluetonza Lokpara Kisa Pete, Luade Nidhati, Matauma Musoloshe Noda, Name Aluetonza Mune General, Porto Biroma, Yu Sanga, Babu General, Sizena Baleme.
အဲ့ဒီအတွက်ဒီဇင်ဘာလ17ရက်မွန်လွဲတနိုင်ကျော်အချိန်မှာတော့ဒါချလိမ့်မြို့နယ်ထောက်ခံပွဲကျင်းပရေးကော်မတီဥက္ကဋ္ဌဒေါက်တာမြင့်အောင်နဲ့အလုံးမှုဆောင်ဒေါက်တာမြင့်ဆွေအတွင်းရေးမှုရှိနေဦးမျိုးမင်းတို့၃ဦးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကဒါချလိမ့်မြို့နယ်အစံလီယုံကိုသွားပြီးတောင်းပန်ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရှိနေဦးမျိုးမင်းကအခုလို့ပြောပါတယ်မိတ်ကလည်းက
ဒီကိစ္စထောက်ခံပွဲကိုရှုတ်ချတာမဟုတ်ကြောင်းစိုင်းဘုတ်ကိစ္စကိုပဲရှုတ်ချတာဖြစ်ကြောင်းတချို့လက်ညွန့်နေရင်SNLD ပါတီမျိုးနဲ့ဥက္ကဋ္ဌဆိုင်နှုံတွေးကအခုလိုပြောပါရယ်။
ဒီကလည်းထောက်ခံပွဲမှာမပါပါပေမဲ့လည်းလောက်ပွဲမှုတော့ဘာမှမရှိဘူးပေါ့လေအဲ့ဒါအဲ့ဒီစိုက်ဖို့ကိစ္စလေးပဲဆိုတော့လောက်ပွဲထွက်ချတာဒီထောက်ခံပွဲတော့ဘာမှမဆိုင်ပါဘူးတချို့လက်ညွန့်မှာနေသူဒီဇင်ဘာလ10ရက်နေ့ကရှမ်းပြည်နယ်မြို့တော်တောင်ကြီးမှာလဲICJရောက်ဒေါ်အောင်ဆန်းစုကြည်ကိုဝန်ရံဖို့အတွက်လူထုထောက်ခံပွဲပြုလုပ်ခဲ့ပါတယ်ဆက်ပြီးတော့လာမယ့်2024အထွေထွေရွေးကောက
ဒီတွေးဆုံမှုမှာစုဖွဲ့ချိတ်ဆက်မှုတွေရှိအောင်လုပ်ဆောင်ဖို့အမြင့်တူညီမှုတွေရှိတယ်လို့ဆိုပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။ ပြည်နယ်ဒီမိုကရက်တစ်ပါတီKSDP၊ကယားပြည်နယ်ဒီမိုကရက်တစ်ပါတီKSDP၊ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်CNLD နဲ့မွန်ညင်ညွတ်ရေးပါတီMUB စတဲ့တိုင်းရင်းသားငါးပါတီခေါင်းဆောင်တွေဟာဒီဇင်ဘာ9ရက်နေ့ကနေ9ရက်နေ့ထိရန်ကုန်မြို့ကစာမစ်ပတ်ဗျူးဟိုတယ်မှာတုံးရကြဆွေးနွေးခဲ့ကြတဲ့နေရာမှာခိုင်ခိုင်မာမာဆုံးဖြတ်ချက်တွေချမှတ်ထားတာမရှိပေမဲ့2021ခုကျင်းပနိုင်ဖို့ဆွေး ဒီနားလည်းတော့ပေါ့တယ်ကျန်းစီတွေနဲ့တောင်းလို့ရတယ်ဒီတိုင်းသားပါတီကလာတာဒီပြပါတဲ့ရဲ့ကလေးကအပေါ်ရတော့ရှိနေကြတယ်ပြင်းနေချေဆိုင်တိုင်းနာပါတီတွေနေနဲ့ဂျန်နဲ့တိုင်းနာပါတီတွေနဲ့တစီတလုံးကြီးဖြောင်းစုဖွဲ့ချိုက်ချက်သွားမယ်လို့လေမွန်ညင်ရွေးပါတီတွေ့ဖက်တွင်ရင်မှုတဲ့နိုင်ရီတမကခုလိုပဲပြောပါတယ်
ဒီ
ပိုင်နာပါတီအလိုစူဖွဲ့ချိတ်ဆက်မှုရှိဖို့လိုရဲဆိုရဲအမြင်တော်ရတဲ့သူကြတယ်အဲ့လိုစူဖွဲ့ချိတ်ဆက်မှုတခုခုရအောင်တော့ငါပါတီကဆက်ပြီးတော့နီလာနေရှာချန်သွားမယ်လက်ရှိမှာတော့ဒီတိုင်းရင်းသားပါတီငါးခုဟာမဟာမိတ်ဖွဲ့တခုလိုတပေါင်းတစည်းတည်းပေါင်းစည်းထားတာမဟုတ်ပေမဲ့လည်းတိုင်းရင်းသားပါတီချင်းချင်းဖိုးနန်တခုကိုလာရောက်တက်နေကြတဲ့အနေထားမှာပဲရှိပါသေးတယ်
ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်CNLD လက်ကျသွင်းမှုစလိုင်းပီပီကတော့ကျွန်တော်ပါတီအနေနဲ့ဒီငါးပါတီနဲ့ပူးပေါင်းဖို့ဆုံးဖြတ်ချက်ကိုဆုံးဖြတ်ရပါမှမရှိသေးဘူးဆိုတာကိုလည်းခန့်ခန့်မှန်မှန်ပြောလို့ရတယ်ရှိတယ်လက်ရှိမှာနိုင်ငံရေးပါတီ96ပါတီရှိတဲ့အထက်မှာတိုင်းရင်းသားပါတီ52ပါတီရှိနေပြီးအများအားဖြင့်မှာတော့စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် ယူအန်အေနဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်း ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်နုံဘူးကျေးရွာအနီးမှာခရီးတည်တင်ဆက်လီတစည်းလက်နက်ကြီးကြီးထိမှန်နှံကြောင့်ကလေးငယ်နဲ့အမျိုးသမီးနှစ်ဦးတေဆုံးပြီးလေးဦးဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ကွန်းကော်ကျေးရွာအုပ်စုဦးမွေးကျေးရွာဖက်မှာပြစ်ခတ်တိုက်ခိုက်မှုတွေမကြာမကြာဖြစ်နေလို့ဒေသခံလူထုဟာနေရက်ကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။
တရုတ်ရှင်တွေအခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ။တိုင်းရှိဆိုင်ဘီအန်အိုင်းဝိုင်းတို့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းတော်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။
အခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြမှာပါ။ကမ္ဘာနိုင်ငံက ICJ မှာတရားစွဲဆိုထားတဲ့အမှုကို ICJ ဆင်းရဲကနေပြဖြစ်ပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကြာတာပြီးနေ့ ICJ နောက်ဆုံးကြားနာပွဲမှာတင်ပြပါရတယ်။ကြာတာပြီးနေ့မှာနှစ်ချိန်ခွဲပြီးကမ္ဘာနဲ့မြန်မာတို့တရားစီရှောက်လဲတင်ပြကြတာဖြစ်ပြီးတော့ မြန်မာနိုင်ငံရဲ့ရှောက်လဲတင်ပြချက်အစိုးမှဒေါက်ဆာစုကြည်ကအဲ့လိုပြောသွားတာပါမြန်မာနိုင်ငံဘက်ကရှိနေတွေ ICJ မှာမြန်မာနိုင်ငံပေါ်ဆွဆွဲတင်ပြထားတဲ့အချက်တွေကိုတစ်ချက်ချင်းပြန်ပြီးခြေတာပါဝင်ကမ္ဘာကမြန်မာကို ICJ မှာတရားစွဲပိုင်ခွင့် ICJ ကကြားနာစီရင်ပိုင်ခွင့်စတာတွေပေါ်မှာလည်းတံပြန်ခြေပါရှောက်လဲကြပါတယ်တရားရုံးရဲ့ဆုံးဖြတ်ချက်ဘယ်နှစ်ထွက်လာမယ်ဆိုတာအတိအကျမသိရသေးပဲတမတ်ချိန်အတွင်းဆုံးဖြတ်ချက်ချပြီး အများပြည်သူသိအောင်ကြေညာပေးမယ်လို့ICJ ခွင့်ရုံးတော်ပါပြီးကကြားနာပွဲအဆုံးသတ်မှာပြောသွားပါတယ်။ဒီမိုကရေစီအမတ်များစုထိန်းချုပ်ထားတဲ့အမေရိကန်အောက်လွှတ်တော်တရားရေးကော်မတီမှာသမ္မတတော်ထရမ့်ကိုတရားစွဲဆိုရေးဆိုင်ရာအခြေအနေတွေနဲ့ပတ်သက်ပြီးတော့ဂျာတာဘီနီမှာအခြေတင်ဆက်လက်ဆွေးနွေးနေကြပါတယ်။ထိန်းနိုင်ခြေကတော့ဒီကနေ့ဂျာတာဘီနီညဘက်ဒေသစံတော်ချိန်မှာတရားရေးကော်မတီမှာမဲခွဲဆုံးဖြတ
ကျွန်တော်တို့ဒီငလင်းတန်းကားကမလုံမဲ့လို့ခံမထားကြပါရယ်။မြောက်ကိုရီးယားကပယ်ထင်းတုံးကြီးပြလို့ဆန်သက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီစည်းဝေးတစ်ခုမှာအမေရိကန်ကပြတင်လျှောက်ချတဲ့ပေါ်မြောက်ကိုရီးယားကကြာသပတေးနေ့မှာတုံ့ပြန်ပါရယ်။အမေရိကန်တန်အမတ်ရဲ့ပြောဆိုချက်တွေဟာဆင်ခြင်လို့တရားမဲတဲ့ပြောဆိုချက်တွေဖြစ်မြောက်ကိုရီးယားနိုင်ငံရဲ့ဌာနပြောခွင့်ရတူကပြော
ဒီနေ့ကျွန်တော်တို့ရေမှုကကိုရဲမင်းနှောင်းဖြစ်ပါတယ်အတန်မိုင်းဆိုင်ရာအင်ဂျင်နီယာတော့ဂျီမီကော့ဖြစ်ပါတယ်တောင်ကြာနေမနေ့ဖက်69နေ့ခုနှစ်တိထုတ်လွှင့်တဲ့ VOA စီစဉ်တွေကိုလိုင်းလိုမီတာ30နဲ့40 ဖိုရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာဖြစ်ပါတယ်တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြိုရှင်ပွဲရာနေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America,